Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ် August 22ရက်ချက်သားရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ Washington DC မြို့တော်ကနေထိုင်ရိုက်ဆက်လွှင့်နေပါပြီ line to meter 3258အပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင် line to meter 3258အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုပြမမလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲကြရင်ဒီမိုကရက်တစ်ပါတီဘက်ကဒုသမ္မတလောင်းအဖြစ်ဝင်ရွေးဖို့အတွက်မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝဲလ်စ်ကိုပါတီကတရားဝင်ရွေးချယ်လိုက်ပါပြီအစ္စရေးနဲ့ဟာမတ်စ်ကြားမှာအပြစ်ခတ်ရဲဆဲဖို့တိုက်တွန်းချက်တွေရှိနေချိန်မှာပဲအစ္စရေးစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေကိုဆက်လုပ်နေပါတယ်မြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်အစိုးရလက်ထက်ကပြုပြင်ပြောင်းလဲရေးလုပ်ခဲ့တဲ့အကြောင်းတွေရေးသားထားတဲ့ဒီစာအုပ်ကိုဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအထူးအကြံပေးရှွန်တန်နော်ရေးသားထားတဲ့စာအုပ်ရှေ့သတင်းပတ်ထဲမှာထွက်တော်မှာဖြစ်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမဆင်မြင်မှုရေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်အမေရိကန်ကဒီမိုကရက်တစ်ပါတီညီလာခံတတိယမြန်နေ့အခြေအနေဘယ်လိုရှိနေပါလဲနောက်မြန်မာကရခိုင်တောင်ပိုင်းတိုက်ပွဲပိုပြင်းထန်လာခြင်းတိုက်ပွဲမရှိတဲ့တောင်ကုန်းမှာတော့လေကြောင်းတံခံရတာကိုဒေသခံက
ဒီနေ့ကတော့ညီလေးကတော်တော်များများတွေ့နေတယ်ကျက်ဖတာဝေးပြီးတော့ပက်ခတ်တန်းလို့ကြားရတယ်ဗျသုံးလေးရှင်းကောင်းရှင်းလို့ကြားပြီးခုတောင်ကုန်းမျိုးနဲ့အနည်းဆုံးနေရမိကြောင်းထိုးနေရလောက်ကိုကြားတယ်ဆိုပြီးတော့ဒါနဲ့ခုလိုရအောင
်နောက်ကရင်ဘက်မြဝတီနာသင်ကန်းညီနောင်ကိုစစ်ကောင်စီထိုးစစ်ပြင်နေပါတယ်အခုလိုသတင်းလာတွေပြီးမှာတော့တတရင်းညဖက်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်မြန်မာရေးသုံးသက်ချက်နောက်ကျမ်းပိုင်နဲ့တိုင်းသတင်းလှော်တွေကိုဇက်တိုက်နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်းနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာပြုလုပ်နေတဲ့ဒီမိုကရက်တစ်ပါတီညီလာခံမှာဒီသမ္မတရွေးကောက်ပွဲကြရင်ဒုသမ္မတလောင်းအနေနဲ့ဝင်ရွေးဖို့မင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝဲလ်စ်ကိုတရားဝင်ပါတီကရွေးချယ်လိုက်ပါပြီ။ရွေးကောက်ပွဲအနိုင်ရရေးကြိုးပမ်းမှုကိုပျော်စရာဖြစ်အောင်လုပ်ပေးတဲ့အတွက်ကျေးဇူးတင်တယ်လို့စိတ်အားတက်ကြွနေကြတဲ့ပါတီညီလာခံတက်လာသူတွေကိုတင်ဝဲလ်စ်ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ပါတီဒုသမ္မတလောင်းအဖြစ်လက်ခံမဲခွန်းနဲ့မှနေဘရာစကာပြည်နယ်မှာသူကြီးပြင်းခဲ့ပုံမင်နီဆိုတာပြည်နယ်မှာကျောင်းဆရာအမေရိကန်ဘောလုံးနည်းပြအဖြစ်သူလုပ်ခဲ့တာတွေအပြင်သူနဲ့သူ့ဇနီးတွေတို့ကလေးရအောင်ခက်ခက်ခဲခဲစူးစမ်းခဲ့ရတာတွေကိုလည်းထည့်သွင်းပြောကြားသွားခဲ့ပါတယ်သူကိုဒုသမ္မတအဖြစ်ရွေးကောက်ပွဲဝင်ပြိုင်ဖို့လက်ရှိဒုသမ္မတကာမလာဟဲရစ်ကမရွေးချယ်ခင်အချိန်အထိအမေရိကန်တော်တော်များများတင်မော့ဆိုတာဘသူလည်းမသိခဲ့ကြပါဘူးဗဟုနေညာတို့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီညီလာခံမှတမ်ပရာဟောင်းဘီလ်ကလင်တန်နဲ့လူသိများတဲ့မီဒီယာလုပ်ငန်းရှင်အော်ပရာဝင်းဖရီတို့လည်းမိန်ခွန်းပြောကြားခဲ့ကြပါတယ်။ကိုယ့်အတွက်ပဲကြီးနေသူဒေါ်နယ်ထရမ့်နဲ့ပြည်သူတွေအရေးကြီးတဲ့ကမလာဟဲရစ်ကြားဘသူ့ကိုရွေးချယ်ရမယ်ဆိုတာသူ့အတွက်အင်မတန်ရှင်းနေပါပြီလို့တမ်ပရာဟောင်းဘီလ်ကလင်တန်ကမိန်ခွန်းထဲမှာပြောကြားသွားပါတယ်။ခါတီးတဲ့အတိတ်အစားကောင်းမွန်တဲ့အနာဂတ်ကိုရွေးချယ်တံပြီးမှုအမေရိကန်ပြည်ထောင်စုနဲ့အမေရိကန်တွေအတွက်အကောင်းဆုံးဖြစ်တဲ့ကမလာဟဲရစ်ကိုရွေးချယ်ကြဖို့အတွက်အော်ပရာဝင်းဖရီကလည်းဒီမိုကရက်တစ်ပါတီညီလာခံမိန်ခွန်းမှာပြောကြားတိုက်တွန်းသွားပါတယ်။ကိုလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ရေးဆိုတဲ့ခေါင်းစဉ်နဲ့မင်းညားကကျင်းပတဲ့ညီလာခံမှာသတိသားဖြတ်ချခွင့်အပါအဝင်ကိုပိုင်လွတ်လပ်ခွင့်တွေကိုကာဝေးရေးအကြောင်းတွေကိုမိန်ခွန်းပြောသူတွေကအလေးထားပြောကြားသွားခဲ့ကြပါတယ်။
အခုလိုအချိန်မှာပဲအမေရိကန်မှာဒီလှုပ်ချန်ခံရမှုကနေလွတ်မြောက်ခဲ့တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကွင်းပြင်ထဲမှာကြီးကားနဲ့မဲပြန်ဆဆွေးနေပါပြီ။သမ္မတဟောင်းထရမ့်မှာပြီးခဲ့တဲ့လကလှုပ်ချန်မှုကြုံခဲ့ရပြီးတဲ့နောက်ကြီးကားမှန်တွေရဲ့နောက်ွယ်ကနေအဆောက်အဦပြင်ပလေယာဉ်ပြင်မှာပထမဆုံးအကြိမ်ဖြစ်မနေ့ကမဲဆွေးစီရင်ပွဲလုပ်ခဲ့တာမှာလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုပြောခဲ့ပါတယ်။နိုင်ငံရေးနဲ့ပတ်သက်လို့ပြောကြားတာမှာတော့လက်ရှိကျင်းပနေတဲ့ဒီမိုကရက်ပါတီညီလာခံမှာနောက်သမ္မတဟောင်းဘရက်အိုဘားမားကသူ့ကိုဝေဖန်ပြောကြားမှုဟာမနှစ်မြို့ပွဲရပါလို့ထရမ့်ကတုံ့ပြန်ခဲ့ပါတယ်။အာဖဂန်နစ္စတန်ကအမေရိကန်တပ်တွေတည်ယုံမှုထဲအသက်ဆုံးရှုံးမှုတွေရှိခဲ့တာအပြင်ယူကရိန်းရဲ့အရှေ့အလယ်ပိုင်းစစ်ပွဲတွေဟာသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကြောင့်ဖြစ်တယ်လို့သူကအပြစ်တင်ခဲ့ပါသေးတယ်ခင်ဗျာ။
အစ္စရေးနဲ့ဟာမတ်စစ်သွေးကြောင့်အဖွဲ့ချာမှာပြစ်ခတ်ရဆဲဖို့တိုက်တွန်းမှုတွေရှိနေချိန်မှာပဲဒီဂါဇာကမ်းမြောင်ဒေသနဲ့လေဗနန်တောင်ပိုင်းဒေသတွေအပေါ်အစ္စရေးစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေကိုဒီကနေ့ကြာသပတေးနေ့မှလည်းဆက်ပြီးတော့လုပ်နေပါတယ်။ဂါဇာမြောက်ပိုင်းကပေလျာမြို့အပေါ်လေကြောင်းတိုက်ခိုက်မှုကြောင့်ဆက်တယောက်ချက်မနဲ့သေဆုံးခဲ့တယ်လို့ပါလက်စတိုင်းသတင်းအေဂျင်စီ WAFA ကပြောပါတယ်။အစ္စရေးစစ်တပ်ကတော့သူတို့လေကြောင်းတိုက်ခိုက်မှုအတွင်းမှာဂါဇာ မြို့ကဟာမတ်စစ်စခန်းနားမှာရှိတဲ့လက်နက်တိုက်တစ်ခုထိမှန်ခဲ့တယ်လို့ဂါဇာကမ်းမြောင်ဒေသအလဲပိုင်းမှာစစ်သွေးကြွတွေထိမှန်တေဆုံးခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။လက်နက်နိုင်ငံတောင်ပိုင်းကနေရာ10ခုကျော်ပေါ်လဲပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ကြားသပတေးနေ့မှာပြောပါတယ်။ဒီချိန်ထဲမှာပဲဒီအရှေ့အလဲပိုင်းအရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူတို့ဗုဒ္ဓဟူးနေ့တုန်းကဆက်သွယ်စကားပြောခဲ့ပါတယ်။အပြစ်အခတ်ရပ်ပြီးတော့တရားခံတွေပြက်လွတ်လာရေးသဘောတူညီမှုအမြန်ဆုံးရရှိအောင်လုပ်ဖို့အတွက်အီဂျစ်နိုင်ငံကာရိုမြို့တော်မှာဆွေးနွေးကြတဲ့အခါမှာအတားအဆီးဖြစ်နေတာတွေကိုဖယ်ရှားနိုင်ရေးကိုသမ္မတဘိုင်ဒန်ဘက်ကအလေးထားပြောခဲ့တယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်ရှင်
။ယူကရိန်းသမ္မတအနေနဲ့ရုရှားနိုင်ငံတဲ့ကိုထိုးစစ်ဆင်နေတဲ့နေဆက်ကသူ့တပ်သားတွေကိုသွားတွေ့အားပေးခဲ့ပါတယ်။ယူကရိန်းရဲ့အရှေ့မြောက်ဘက်ရုရှားနေဆက်ကကတ်စတေတာမှာယူကရိန်းစစ်သားတွေအကြီးအကျယ်ထိုးစစ်ဆင်နေတဲ့နေရာကိုသမ္မတဗလာဒီမာဇလန်စကီဒီနေ့တွားရောက်ခဲ့တယ်လို့ယူကရိန်းပြန်ကြားရေးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်ကျော်အတွင်းရုရှားနေဆက်ကိုကျော်ပြီးယူကရိန်းစစ်သားထောင်ထဲချေဝင်ရောက်ခဲ့ပြီးရုရှားရွာနောက်တစ်ခုကိုလည်းသိမ်းပိုက်နိုင်ခဲ့ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်။ဩဂတ်လ22ရက်ကြာသပတေးနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါသေးရှင်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရပြုပြင်ပြောင်းလဲရေးအစီအစဉ်တွေလုပ်ငန်းတွေအကြောင်းဒီဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအထူးအကြံပေးရှောင်းတာနော့ရေးသားတဲ့စာအုပ်မကြခင်ထွက်လာတော့မှာဖြစ်ပါတယ်။ဆိုရင်ကြာမြန်မာစီးပွားရေးကနေစီးပွားရေးမျှော်လင့်ချက်တွေရှိလာစေတဲ့အထိတိသာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေနဲ့ဒီမိုကရေစီနိုင်ငံပေါ်ဆောင်ရေးအတွက်လိုအပ်တဲ့စီးပွားရေးအုံမြင့်ခိုင်မာအောင်ဆောင်ရွက်ခဲ့တဲ့အစီအမံတွေကိုအကောင်းဆုံးချမှတ်အစီအစဉ်များလို့အဓိပ္ပာယ်ရမယ် Best Lay Plans ဆိုတဲ့စာအုပ်မှာစီးပွားရေးပညာရှင်ရှောင်းတာနော့ကရေးသားထားပါတယ်။နိုင်ငံတကာနိုင်ငံရေးစီးပွားရေးနဲ့မဟာဗျူဟာဆိုင်ရာတက်တဲ့ပညာရှင်များအဖွဲ့ Lowy Institute ကနေ Best Laid Plans အုပ်ကို August 29ရက်နေ့မှာစတင်ထုတ်ဝေမှာဖြစ်တယ်လို့ Mr. Darno ကဒီ VOA မြန်မာပိုင်းကိုပြောပါတယ်။2016ခုနှစ်ကနေစစ်တပ်အာဏာမသိခင်2021ခုနှစ်အထိသူကိုယ်တိုင်ပါဝင်ခဲ့တဲ့ပြုပြပြောင်းလဲရေးအတွေ့အကြုံတွေစိန်ခေါ်မှုတွေကိုစာအုပ်ထဲမှာရေးသားထားပါတယ်။2021ခုနှစ်မှာစစ်တပ်အာဏာကျင်းမှုကြောင့်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမပြည့်စုံမပြည့်ပြတ်သေးချိန်နင်းချေဖျက်ဆီးခံရရုံမကဒီမိုကရေစီနိုင်ငံဖြစ်လာစေရေးအခြေခံအုတ်မြစ်တွေပါဖြိုဖျက်ဖျက်ဆီးခံရတာကိုလည်းစာအုပ်ထဲမှာထောက်ပြထားပါတယ်။အခုစာအုပ်ဟာသူ့ရဲ့ထောင်ထဲအတွေ့အကြုံတွေအကြောင်းထုတ်ခဲ့တဲ့အရင်စာအုပ်မျိုးမဟုတ်ဘဲမြန်မာနိုင်ငံအကြောင်းစိတ်ဝင်စားသူတွေအတွက်အလေးလာကြီးညွှန်းစရာမှတ်တမ်းတစ်ခုအနေနဲ့ထုတ်ဝေတာဖြစ်ပါတယ်။ဆရာနာသိမ့်မှုကြောင့်ခဏတာခံစားခဲ့ရတဲ့စီးပွားရေးမျှော်လင့်ချက်တွေကာယဝါပြောမှုတွေရုတ်တရက်ပျောက်သွားခဲ့ပေမဲ့မြန်မာနိုင်ငံအတွက်ခိုင်မာတဲ့စီးပွားရေးပြုပြင်ပြောင်းလဲရေးအစီအစဉ်တွေရှိနေတယ်ဆိုတာကိုဒီစာအုပ်မှာစီးပွားရေးပညာရှင်ရှောင်းတန်တော့ကမိမောင်းထိုးပြထားပါတယ်
။ဂျပန်နိုင်ငံသားတယောက်ကတော့တချို့လုံးမှုနဲ့တရုတ်ဆိုရကဆွဲချက်တင်လိုက်ပါတယ်။ Astellas Pharma ဂျပန်ဆေးကုမ္ပဏီမှာလုပ်နေတဲ့အသက်50ဝန်းကျင်အမျိုးသားတယောက်ကိုတရုတ်နိုင်ငံဥဒင်းနဲ့ညီစုံစမ်းစစ်ဆေးပြီးတရားမဝင်ရာဇဝတ်မှုကျူးလွန်မှုတွေအတွက်ဆွဲချက်တင်လိုက်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမောင်နှင်းကဒီနေ့ပဲပြောခဲ့တာပါ။2023ခုနှစ်မတ်လတည်းကဖမ်းဆီးခံခဲ့ရတဲ့ဂျပန်ဝန်ထမ်းတယောက်ကိုတရုတ်အာဏာပိုင်တွေကတချို့လုံးမှုနဲ့တရားဆွဲလိုက်တယ်လို့လည်းဂျပန်ဆေးကုမ္ပဏီဘက်ကလည်းပြောထားပါတယ်။ပေကျင်းမြို့တော်မှာမနစ်ထဲကဖမ်းခံထားတဲ့အသက်50ဝန်းကျင်အမျိုးသားကိုတရုတ်စစ်ရကဩဂတ်စ်လလယ်မှာဆွဲချက်တင်ခဲ့တယ်လို့ဂျပန်နိုင်ငံသားဌာနကပြောခဲ့ပေမဲ့ဘသူဘဝဆိုတာကိုတော့ထုတ်ပြောတာမရှိခဲ့ပါဘူးခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံကနေပြီးတော့ခိုးထုတ်ခံရတဲ့ရှေးဟောင်ဗုဒ္ဓဆင်တူတွေဟိန္ဒူနတ်ဘုရားရုပ်ထုတွေနိုင်ငံကိုပြန်ရောက်လာတဲ့အတွက်ဒီဝန်ကြီးချုပ်ဦးဆောင်ပြီးတော့အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။အန်ဂေါ်ခမာအင်ပါယာလက်ထက်900စုကနေ14000စုကြားမှာရှိခဲ့တဲ့ရှေးဟောင်ဆင်တူတွေဖြစ်တယ်လို့ကမ္ဘောဒီးယားဆိုရကပြောပါရယ်။အမေရိကန်ပြည်ထောင်စုတဝန်းကပြတိုက်တွေပုဂ္ဂလိကဝယ်ယူစုဆောင်းသူတွေစီရောက်ကုန်တဲ့ရှေးဟောင်ပစ္စည်းအမျိုး80နိုင်ငံကိုပြန်ရောက်လာတာဟာကမ္ဘောဒီးယားပြည်သူတွေရဲ့ဒီဘိုးဘွားဝိညာဉ်တွေပြန်လဲပေါင်းစည်းနိုင်တဲ့သင်္ကေတဖြစ်တယ်လို့ဝန်ကြီးချုပ်ဟွန်မနက်ကပြောပါရယ်။ကမ္ဘောဒီးယားမှာခမာနီအစိုးရအုပ်ချုပ်ခဲ့တဲ့1980ပြည့်နှစ်ပိုင်းတွေတုန်းကရှေးဟောင်ပစ္စည်းထောင်ထဲချီခိုးယူခံခဲ့ရပြီးတော့နိုင်ငံပြင်ပခိုးထုတ်ခံခဲ့ရပါတယ်။ထိုင်းနဲ့ဟောင်ကောင်မှာရှိတဲ့ရှေးဟောင်ပစ္စည်းရောင်းဝယ်သူတွေကနေတဆင့်ဥရောပနဲ့အမေရိကန်ကပြတိုက်တွေဒီချမ်းသာကြွယ်သူတွေကအဲ့ဒီပစ္စည်းတွေကိုဝယ်ယူခဲ့ကြတာဖြစ်ပါရယ်ရှင်။
အိန္ဒိယမှာတော့ဆေးဝါးဆက်ရုံမိလောင်ပေါက်ကွဲပြီးလူသား10ချီတေဆုံးထဏ်ရာရခဲ့ကြပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းမှာဆေးဝါးဆက်ရုံတစ်ခုမနေ့တုန်းကမိလောင်ပေါက်ကွဲမှုကြီးဖြစ်ခဲ့တာကြောင့်အခုလိုအနည်းဆုံး15ယောက်တေဆုံးခဲ့ရတယ်လို့ရဲတွေကပြောလိုက်ပါတယ်။ Andhra Pradesh ပြည်နယ်မှာဓာတုထပ်ဖြူပြီးမိလောင်တာကြောင့်နောက်ထပ်အယောက်40လဲမနေ့ကထိခိုက်ဒဏ်ရာရပြီးဆေးရုံမှာတင်ထားရတာမှာတချို့ကစိုးရင်ရတယ်လို့ရဲရရှိ MTP ကကလည်းပြောပါတယ်အလို့သမားတွေရဲ့အရေးပြားတွေကြွားကြခဲ့ကြောင်း Press Trust of India သတင်းမှာလည်းဖော်ပြခဲ့ပါတယ်ဆေးရုံမှာလက်စစ်မိလိုင်းပြဿနာကြောင့်ဒီလိုပောက်ကွဲမိလောင်ရတာဖြစ်နိုင်ကြောင်းတန်တရားရှိထားပြီးစုံစမ်းစစ်ဆေးနေကြောင်းလည်းပြည်내အာဏာပိုင်တွေကပြောပါတယ် Andhra Pradesh ပြည်내မြို့တော်ရဲ့Amaravati ရဲ့အရှိမြဝယ်မိုင်220ကွာအနာကာပလာခိုင်အရှာရှာကုမ္ပဏီမှာပောက်ကွဲမှုဖြစ်ခဲ့တာပါခင်ဗျာ Direct from Washington The Voice of America VOA မင်္ဂလာညချမ်းမှာသောရရှင်များခင်ဗျာ VOA American တိုင်းရဲ့ August 22ရက်နေ့ခြေသာရင်းညအထူးစားသောသတင်းတွေကိုမဆွမြတ်မှုနဲ့ပြောပြပေးခဲ့တာပါအခုလဲစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစက်တိုက်ပါပထမဆုံးကတော့အမေရိကန်ကဒီမိုကရက်တစ်ပါတီညီလာခံတတိယမြောက်နေ့အချိန်လေးပါလာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကနေလူသမ္မတလောင်းဖြစ်ဝင်ပြိုင်ဖို့ပါတီဝင်တွေရဲ့အဆိုပြုချက်ကိုမနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကဩဂတ်စ်လ22ရက်နေ့ဗိုလ်ရူးနေ့ကတရားဝင်လက်ခံလိုက်ပါတယ်အယ်လီနိုင်းပြည်နယ်ရှီကာဂိုမြို့မှာကျင်းပနေတဲ့ဒီညီလာခံတတိယနေ့မှာလက်ခံလိုက်တာဖြစ်ပါတယ်ဖီဝေသတင်းတော်ကိန်းဖာရာဘာပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါအောင်ခင
်ဗျ။ရှီကာဂိုမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံတတိယနေ့အခွင့်မှာနယူးဂျာစီပြည်နယ်အထက်လွှတ်တော်အမတ်ခိုရီဘူကာကတတိယမြောက်နေ့အတွက်အဓိကအကြောင်းအရာကိုကြေညာပါတယ်
။ All right y'all welcome to night 3 and tonight is about freedom.
တတိယမြောက်ညကိုကြိုဆိုပါတယ်။ဒီညကတော့လွတ်လပ်ခွင့်အကြောင်းပဲဖြစ်ပါတယ်လို့အထက်လွှတ်တော်အမတ်ခိုရီဘူကာပြောသွားတာပါတတိယမြောက်နေ့မှာတော့တားဆက်ချခြင်းနဲ့ဆိုင်တဲ့အခွင့်အရေးတဘာဝပတ်ဝန်းကျင်ရေးနဲ့နေဆက်လုံခြုံရေးဆိုင်ရာကိစ္စတွေကိုအဓိကပြောဆိုခဲ့ကြတဲ့တစ်ချိန်ထဲမှာပဲမင်းကပြောကြခဲ့သူအားလုံးရဲ့အဓိကသတင်းစကားကတော့အကောင်းဆုံးကိုရွေးချယ်နိုင်ကြဖို့အဓိကတိုက်တွန်းခဲ့ကြတာပါသမ္မတဟောင်းဘီကလင်တန်ကလည်းအခုလိုပြောသွားပါတယ
် Kamala Harris for the people
Kamala Harris ပြည်သူအတွက်ဆောင်ရွက်သူဟာ
And the other guy who's proved even more than the first guy.
ငါ့အတွက်ငါမငါငါဆိုတာကိုပထမအကြိမ်တုန်းကထက်တောင်အခုပိုပြီးတက်တည်ပြနေပါသေးတယ်
။တမရဟောင်းကလင်တန်ဟာတတိယမြောက်နေ့မိကွန်ပြောသူတွေထဲမှာတော့လူတွေအမျှော်လင့်ထားဆုံးသူတစ်ယောက်ပါ။1992ခုနှစ်ကစလို့ဒီမိုကရက်တစ်ပါတီညီလာခံနိုင်ကိုမပြတ်တရောက်ခဲ့တဲ့တမရဟောင်းကလင်တန်ကဒုသမ္မတဟဲရစ်စ်သာအမေရိကန်သမ္မတအဖြစ်ရွေးချယ်ခံရတဲ့နဲ့လို့သူဘာကြောင့်ယုံကြည်တယ်ဆိုတာကိုအိမ်မျိုးတော်မှာတာဝန်ထမ်းခဲ့တဲ့သူရဲ့ကိုယ်ပိုင်တွေ့ကြုံနေနဲ့အခုလိုပြောဆိုသွားခဲ့ပါဗျ
။ Kamala Harris will work to solve our problems, seize our opportunities.
ကျွန်တော်တို့ရဲ့ပြဿနာတွေကိုဖြေရှင်းဖို့ကျွန်တော်တို့အတွက်အခွင့်အလမ်းတွေကိုအမိအယဆုတ်ကင်နိုင်ဖို့အကြောက်တရားတွေအဆုံးသတ်ပြီးအမေရိကန်ပြည်သူတယောက်ချင်းစီတိုင်းကိုယ့်အိမ်မက်ကိုအကောင့်ထဲပေါ်နိုင်အောင် Kamala Harris ကကြိုးပမ်းသွားမှာပါ
။ညီလာခံတတိယနေ့မှာမင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မွက်စ်ကဒီမိုကရက်တစ်ပါတီဒုသမ္မတလောင်းနေရာကနေဝင်ပြိုင်ဖို့တရားဝင်လက်ခံလိုက်တာကလည်းဒီမိုကရက်တစ်အတွက်တော့အဓိကအခိုင်အတန့်တစ်ခုဖြစ်ခဲ့ပါတယ်
။ It's the honor of my life.
American ပြည်တော်စုရဲ့ဒုသမ္မတလောင်းအဖြစ်ဝင်ပြိုင်ဖို့လက်ခံခွင့်ရတာဟာကျွန်တော်ဘဝအတွက်ဂုဏ်ယူစရာပါ
။အခုပါတီညီလာခံကိုနိုင်ငံတော်ရုပ်သံကနေစောင့်ကြည့်နေကြသူတွေအတွက် World's Head မိကွန်းကသူ့အကြောင်းမိတ်ဆက်မိကွန်းလို့လည်းဆိုနိုင်ပါတယ်
။ Now I grew up in Butte, Nebraska.A town of 400
Nebraska ပြည်နယ်ကလူဦးရေ400လောက်သာရှိတဲ့ဘတ်မြို့လေးမှာကျွန်တော်ကြီးပင်းခဲ့ပါတယ်ကျွန်တော်တက်ခဲ့တဲ့အထက်တန်းကျောင်းမှာကလေး24ယောက်ပဲရှိပါတယ်ရေးတက်ကသူကိုသွားနိုင်တဲ့သူတယောက်မှမရှိပါဘူးဒါပေမဲ့ကျွန်တော်ပြောနိုင်တာကဒီလိုမြို့ငယ်လေးမှာကြီးပင်းခဲ့ရတဲ့အတွက်တယောက်နဲ့တယောက်ဘလို့ဂယုစိုက်စောင့်ရှောက်နိုင်တယ်လဲဆိုတာကိုတော့ကောင်းကောင်းနားလည်သိနိုင်ပါတယ
် Works ဟာစစ်မှုထမ်းဟောင်းတယောက်ဖြစ်တယ်လို့ကျောင်းဆရာဟောင်းအမေရိကန်အထက်တန်းကျောင်းဘောလုံးအသင်းနဲ့ဘတ်စကတ်ဘောအသင်းနှီးပြလဲလုပ်ခဲ့ပြီးဒါရီကဘဝမှာသူ့ကိုကုလနိုင်ငံရေးသမားတယောက်ဖြစ်လာအောင်လှုပ်ပေးခဲ့တဲ့အကြောင်းအရာတွေအဖြစ်နဲ့အလေးပေးပြောဆိုသွားခဲ့ပါတယ
် But it was those players and my students who inspired me to run for Congress. They saw in me what I
could do. လို့တော့အမဖြစ်အရွေးခံရဖို့ကျွန်တော်ရဲ့ကျောင်းသူကျောင်းသားတွေအားကစားသမားတွေကပဲတုံ့ဆော်ခဲ့တာပါသူတို့နဲ့ပတ်သက်ပြီးကျွန်တော်မျှော်လင့်ခဲ့တာတွေအများအကျိုးဆောင်ရွက်တာတွေကျွန်တော်တို့အားလုံးရဲ့စူးစီးတည်ရှိမှုကိုနားလည်ပြီးလူတယောက်ချင်းစီကလည်းကိုယ်ပတ်ဝန်းကျင်အတွက်စစ်မှန်တဲ့အပြောင်းအလဲတွေလုပ်နိုင်တယ်ဆိုတဲ့ယုံကြည်ချက်ဓာရီကကျွန်တော်မှရှိနေတာကိုသူတို့ကမြင်ခဲ့ကြပါဗျ
တတိယမြောက်ညရဲ့နောက်ဆုံးမိန့်ခွန်းပြောသူအဖြစ်အဲ့ဒီညရဲ့အဓိကခေါင်းစဉ်ဖြစ်တဲ့လွတ်လပ်ခွင့်အကြောင်းကိုလည်း Words ကအခုလိုပြောသွားခဲ့ပါတယ
် But when we Democrats talk about freedom we mean the freedom to make a better life for yourself
ကျွန်တော်တို့ဒီမိုကရေစီလွတ်လပ်ခွင့်အကြောင်းပြောကြတဲ့အခါကိုနဲ့ကိုချစ်ခင်ရသူတွေအတွက်ပုံမှန်ကောင်းမွန်တဲ့ဘဝတစ်ခုကိုလွတ်လပ်စွာတည်ဆောက်ခွင့်ရှိရမယ်ဆိုတာပါကျမ်းမာရေးဆောင်ရှားမှုဆိုင်ရာကိုယ်ပိုင်ဆုံးဖြတ်ချက်တွေကိုလွတ်လပ်စွာချပိုင်ခွင့်ကလေးငယ်တွေအတွက်ဘယ်သူတနက်နဲ့လာပြစ်မလဲဆိုတဲ့ဘူပန်ကြောင်းကြမှုမျိုးကင်းတဲ့လွတ်လပ်စွာပညာသင်ယူခွင့်တို့ကိုဆိုလိုတာဖြစ်ပါတယ
်ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာညီလာခံတတိယနေ့ညအစီအစဉ်တွေကတော့ Words ရဲ့ဒုသမ္မတလောင်းအဖြစ်လက်ခံမိန့်ခွန်းနဲ့အတူတခဏနာပြီးသွားခဲ့ပါတယ်ညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီနေ့ညမှာတော့လက်ရှိဒုသမ္မတကမလာဟဲရစ်ကသမ္မတလောင်းအဖြစ်နဲ့တရားဝင်လက်ခံမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်
ဒီမိုကရက်တစ်ပါတီညီလာခံတတိယနေ့အချိန်နေ့မက်ခင်စီတွေပြတ်ပြတ်ခဲ့တာပါအခုတော့ရခိုင်တောင်ပိုင်းမှာတိုက်ပွဲပြင်းထန်လာနေရေးရှိတာပါရခိုင်ကတန်တွဲကွာနယ်မောင်တော်မြို့နယ်တွေမှာစစ်ကောင်စီနဲ့အာရခတ်တပ်တော်အေအေဂျာတိုက်ပွဲတွေပြင်းထန်နေပါတယ်တစ်ဖက်မှာလည်းတိုက်ပွဲမရှိသေးတဲ့တောင်ကုန်းမြို့နယ်ကိုစစ်ကောင်စီလက်ချောင်းဘုံကျဲတိုက်ခိုက်နေပြီးမောင်မြို့မှာလည်းစစ်ပြင်းနေတယ်လို့ဒေသခံတွေတင်းရှောင်နေကြပါတယ်အေအေကတော့တောင်ပိုင်းကကြောက်ဖြူတောင်ကုန်းနဲ့အမ်းမြို့နယ်တွေကိုပိတ်ဆို့ထားပြီးမကြခင်တိုက်ပွဲပြင်းထန်နိုင်တယ်လို့သို့ဆိုရင်နေကြပါတယ်ရန်ကုန်ကပေးဖို့လာတဲ့တရင်ကိုကိုစံကျော်ပြပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲမြို့နယ်မှာစစ်ကောင်စီရဲ့လက်ကျန်တက်စကန်တစ်ခုဖြစ်တဲ့မောင်ရွှေလေးရေတက်စကန်ကိုအာရခတ်တပ်တော် AA ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ဂွားမြို့နယ်ကစစ်ကောင်စီတက်စကန်တွေကိုလည်းထိုးစစ်ဆင်နေတာကြောင့်ဒီကနေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်ဒါအပြင်ဂွားတန်တန်းမြို့တို့နဲ့ဆက်ဆက်နေတဲ့တောင်ကုန်းမြို့နယ်ကိုလည်းဒီကနေ့နေ့လယ်ပိုင်းမှာစစ်ကောင်စီကလေရင်နဲ့လာရောက်ဘုံကျဲနေတယ်လို့တောင်ကုန်းဒေသခံတူကပြောပါတယ်
ဟုတ်ကဲ့ကိုရဒီနေ့ကတော့ညီလေးကတော်တော်များများနေတယ်။ဂျက်ဖတာဝေးပြီးတော့နာအပက်ခဏလို့ကြားတယ်ဗျ။သုံးလေးရှင်းခွင့်ရှင်းလို့ကြားပြီးခုတနားကြီးအပုံစေ9မိနစ်လောက်မှစာပြီးပြတယ်။အခုကတော့နာတောင်ကုန်းမြို့နဲ့အနီးဆုံးနေရာမိကျောင်းထိုးနေရာလောက်ကိုကြားတယ်ဆိုပြီးတော့တန်းခုလို့ရပါမယ်လို့
ပြီးခဲ့တဲ့ရက်ပိုင်းကလည်းတောင်ကုန်းမြို့မှာရှိတဲ့စစ်ကောင်စီတက်စကန်တွေကိုစစ်လက်နက်တွေနဲ့စားနဲ့ရိတ်ခါတွေလေကြောင်းကနေလာရောက်ဖြစ်တင်းတာရှိတယ်လို့မြို့တွင်းမှာလည်းတင်းကျပ်စွာစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့အဲ့ဒီဒေသခံကပဲဆက်ပြောပါတယ်
။တောင်ကုန်းဖဲရှမ်းမတို့နာစစ်တကတို့နာနေရာအနှက်ဟိုတော့လှုပ်ရှားတာရှိတယ်အဲဒီဘက်ကျွန်တော်တို့တောင်ကုန်းမြို့နေဒီဘက်အကျိုးတန်တို့ဖဲအရှမ်းအဲဒီကိုဆက်ရင်တော့ဖြည်းပြီးတော့နာတော့လှုပ်ရှားတာရှိတယ်ဒေသခံတွေကတို့နာအရှမ်းနေရာတွေကိုခွေပြေးတင့်ဆောင်နေကြလို့ရှိတယ်တို့တို့များကတောင်ကုန်းမြို့နေအနီးဝန်းကျင်ကလူကြီးကတို့ဟိုဒီဘက်ကိုဆောင်းနေကြလို့ရှိတယ်ဗျ
အာရခတ်တပ်တော် AA အနေနဲ့တန်တွဲနဲ့ဂွားမြို့နယ်တွေကိုထိုးစစ်ဆင်တိုက်ခိုက်နေတယ်လို့တခြားသောကြံရှိနေသေးတဲ့မြို့နယ်တွေကိုလည်းပိတ်ဆို့ထားနိုင်တယ်လို့ရခိုင်နိုင်ငံရေးလေလာသုံးသက်သူဦးဖေတန်းကပြောပါတယ်
။ဒါဒီဘက်မှာအန်းချမင်းအန်းတောင်ကုန်းအန်းကလည်းပိတ်ဝိုင်းပိတ်ဆို့ထားပြီးသားဖြစ်တယ်။ဆိုတော့သူတို့အဲ့ဘက်မှာဒီတောင်ပိုင်းမှာကြားသွားရင်တော့အန်းတို့တောင်ကုန်းတို့ဖြစ်လာနိုင်တယ်ပေါ့နော်ဒီတောင်ပိုင်းမှာစစ်ပွဲပြီးရင်တော့ကြောက်ဖြူကတော့ပြုတ်စီမံကိန်းတွေရှိတဲ့နေရာပေါ့အဲ့ဒါကလည်းအကုန်လုံးသူတို့ပိတ်ဆောင်ထားတဲ့အနေအထားမျိုးရှိရပါဘူးနော်သူတို့မျိုးထဲကမျိုးပြင်ကိုတော့ဖယ်လို့မရတဲ့အနေအထားမျိုးရှိပါတယ
်အခုလိုရခိုင်တောင်ပိုင်းမှာတိုက်ပွဲဧရိယာတွေကျပြန့်လာတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေလည်းရှိနေကြပါတယ်အထူးသဖြင့်စစ်ကောင်စီအပြေးအဝထိန်းချုပ်ထားနိုင်စေဖြစ်တဲ့မန်အောင်မြို့မှာဆိုရင်စစ်ကောင်စီကနောက်ဆုံးအမာခံခံတဲ့အဖြစ်ပြင်ဆင်နေတယ်လို့ဒေသခံတွေကိုအတင်းအကျပ်ပြည်သူစစ်ဖွဲ့တာတွေရှိနေတာကြောင့်ဒေသခံတချို့ရံပြဲကျွန်းဘက်ကိုထွက်ပြေးလာကြတာရှိတယ်လို့လည်းဥဖေတန်းကဆက်ပြောပါတယ်
မအောင်မပေါ့ဒါနောက်ဆုံးရေသားစခန်းအခိုင်မာသူတို့တက်ဆွဲထားနိုင်တယ်ပေါ့ဘာလို့ဆိုတော့အဲ့ဒီနေရာကိုအာရခတ်တပ်တော်ကကြီးကျောင်းနဲ့တိုက်ဖို့ဆိုတာမလွယ်ဘူးပေါ့ရေကျောင်းနဲ့တိုက်မယ်ဆိုရင်လည်းပဲအဲဒါကသူတို့ရေသားရဲ့ရှင်မုန်းရှင်ခံရမယ်အဲ့ဒီအနေအထားမျိုးရှိတယ်လို့ကျွန်တော်ကမြင်တယ်အခုတော့သူတို့လည်းစီးရီရှင်မွေတန်းလာတော့အဲ့ဘက်ကဒီသူတွေလည်းဒီဘက်ကိုဟိုပြေးလာကြတယ်များတယ်ပေါ့နော်ရန်ပြေးကျောင်းဘက်ကိုပြေးလာကြတယ်များတယ်အဲ့မှာအစီအစီတွေရှိနေတယ်ပြီးတော့သူတို့ပြည်သူစစ်မှုထားဥပဒေနဲ့အဲ့ဒါအတင်းကြစစ်မှုထားခိုင်းမဲ့ကိစ္စတွေလည်းရှိနေတော့ဒီသူတွေကတော့နေမပြောဘူးပေါ့နော်စိုးရင်ပြီးတော့ဒီဘက်ကောင်ကိုပြေးလာကြတာရှိတယ်။အဲစီအရှင်တွေကတော့သူတို့ဘက်ကရေချောင်းအားသာမှုကြောင့်ဒါနောက်ဆုံးအမခံစခန်းဖြစ်သွားနိုင်တယ်လို့တော့ကျွန်တော်ထင်တယ်ရောက်က
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေအေအကြတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေတာအခုဆိုရင်6လကျော်ရှိလာပြီဖြစ်တယ်လို့ရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တို့ကိုအေအေကတိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်ရခိုင်မြောက်ပိုင်းမှာတော့မောင်တော်နဲ့စစ်တွေမြို့နယ်တစ်ခုသာတိမ့်ပိုက်ဖို့ကြံရှိနေတာပါအဲ့ဒီအထက်ကမောင်တော်မြို့နယ်ကိုတော့အေအေကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးမြို့တွင်းတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေပါတယ်ဒါ့အပြင်မောင်တော်မြို့တွင်းမှာအရက်သားတော်တော်များများကိုစစ်ကောင်စီနဲ့စစ်ကောင်စီတင်ဒန်းပေးထားတဲ့ရိုင်ဂျာလက်နက်ကင်တွေကလူသား ိုင်းကအဖြစ်ပိတ်လောင်ပြီးတော့ခုခံတိုက်ခိုက်နေတယ်လို့လည်းအေအေကသတင်းထုတ်ပြန်ထားတာရှိပါတယ်ခင်ဗျာ
။ရခိုင်တောင်ပိုင်းတိုက်ပွဲဖို့ပြင်းလာနေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုလည်းရခိုင်ဘက်ကရင်ဘက်အမြဝတီကိုစစ်ကောင်စီထိုးစစ်ပြင်းနေတာပါ။ဒီမြဝတီခရိုင်တွေကစစ်ကောင်စီလက်လွတ်ခဲ့ရတဲ့တပ်စခန်းတွေပြန်ယူနိုင်ရေးမြဝတီသင်္ကန်းကြီးနောင်ကျေးရွာအစုအတွင်းကိုစစ်ကြောင်းထိုးလာနေတယ်လို့ဒေသခံတွေနေရာမလို့ဒေသခံတွေမြဝတီမြို့ပဲစစ်ရှောင်လာနေတယ်လို့ကူညီပေးနေသူတွေကပြောနေပါတယ်။ထိုင်းအခြေစိုက် view သတင်းတော်မအေးမှာပြောပြပေးပါအောင်ခင်ဗျာ
2024ခုနှစ်နှစ်စမ်းပိုင်းကစပြီးကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်ထားတဲ့သင်္ကန်းကြီးနောင်စစ်ဗျူဟာဂုံစစ်စခန်းအပါအဝင်စစ်ကောင်စီရဲ့ချင်းမြန်တက်ရင်ခမရ355 356နဲ့359တက်ရင်တွေကိုပြန်လည်ရရှိရေးဒီအပိုင်းမှာပဲစစ်ကောင်စီတက်တွေကစစ်ကြောင်းထိုးလာကြောင်းစစ်ပေးရှောင်တွေကိုအကူအညီပေးနေတဲ့ဦးစော်ထွန်းကပြောပြပါတယ
်စစ်ကြောင်းထိုးလာတော့ဟုတ်တယ်လေဒါပေမဲ့ဟိုတိုက်ပွဲတော့မဖြစ်သေးဘူးဟာပေါ့ပြင်းသူပြင်းနေကြခိုက်တဲ့ကျူပြီးတော့ဒီဟာတွေကစစ်ဆောင်တွေကကျူပြီးရှောင်လာကြတာပေါ့အိကအိုင်တင်ငန်းကြီးတော်ပတ်လဲပေါ့ဗျာသူတို့အရင်ဗျူဟာကုန်းပေါ့ဒီဗျူဟာကုန်းကိုပြန်လိုချင်လို့သူတို့စစ်ကြောင်းထိုးတာစစ်ဆောင်နေရာဒီဘက်ရေပူဘက်ကိုလာတယ
်
အရင်သူတို့ပြေးတဲ့နေရာဟောင်းမေးပေါ့ဗျာအရင်ပြေးတဲ့နေရာဟောင်းမေးသူတို့ပြန်ပြေးတယ်ဟုတ
်ကဲ့ဟုတ်က
ဲ့ဆိုတော့အခုနေလို့ရပြီဆိုပြီးတော့သူကသူတို့ပြန်နေကြတယ်ပေါ့ပြန်နေကြပြီကြာအခုအဲ့ဒီမျိုးတိုက်ပွဲဖြစ်နေရိတ်ရောင်တွေတော့ပြန်ပြေးလာကြတယ်ပေါ့
မြဝတီခရိုင်တင်ငန်းကြီးတော်ဗျူဟာအနီးကဘောလောရွာတံပရာရွာဘက်ကိုစစ်ကောင်စီတပ်သားတွေလာနေကြတယ်လို့မြဝတီကုံသွေးရေးဆောင်ရွာတဲ့နောက်ဖက်လမ်းကနေယာနဲ့ချီရှိတဲ့စစ်သားတွေတဖြည်းဖြည်းဝင်လာနေတယ်လို့လည်းသူကဆက်ပြောပြပါတယ်
။မြန်မာစစ်သားတွေကသူစိတ်ဝင်နေသဘောပေါ့နော်။စစ်ကြောင်းကကြီးထိုးတာတော့မဟုတ်ဘူး။သူတို့ဟာနည်းနည်းနည်းနည်းအဲ့လိုစိတ်ဝင်နေသဘောမျိုး
။ကော့ကရိတ်ဘက်ကစစ်ကောင်စီရဲ့အောင်စရာစစ်စင်ရေးကမြဝတီမြို့ကိုမတက်လာနိုင်ပေမဲ့နယ်မြေကနယ်ကြားကောင်တက်တယ် DKPA ရင်းရဲကောင်စီတက်တည်းရဲ့အကူအညီနဲ့စစ်ကောင်စီတက်တည်းကဇူလိုင်လကစပြီးမြဝတီမြို့ကိုပုံစံမျိုးစုံနဲ့ဝင်ရောက်လာနေတာရှိတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။အခုဆိုရင်စစ်ကောင်စီတက်တည်းကပြီးခဲ့တဲ့မန္တလေးနဲ့အေဗီလာအတွင်းကလက်လွတ်ခဲ့ရတဲ့တပ်စခန်းတွေကိုပြန်လည်ရယူနိုင်ဖို့အခုလိုမျိုးစစ်အင်အားတွေတိုးလာနေတာဖြစ်ကြောင်းကိုလည်းပြောပြပါတယ်။ဂရင်ပြည်နယ်အတွင်းက PDF ပူးပေါင်းတပ်ဖွဲ့ဝင်တချို့ပြည်ရင်းကိုထိုးပေါက်ဝင်ရောက်နေကြမှာပဲ။စစ်ကောင်စီတပ်အင်အားတွေဟာမြဝတီခရိုင်အတွင်းကိုစစ်ကြောင်းတွေပြန်ဝင်လာတာလည်းဖြစ်ပါတယ်ရှင
်။ခရင်ဘက်မြဝတီနာစစ်ကောင်စီထိုးစစ်ပြနေတာမအေးမှာပြောပြပေးရတာပါ။အခုတော့ပို့ဒေတာမှလည်းတသားစစ်တစ်သောင်းထိစစ်တန်းဆင်းလိုက်တယ်လို့ပြောတာပါ။ပို့ကိုပိုင်ဦးချုပ်ကွင်ဒေတာရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နောင်တရားမြို့မှာအမှတ်စဉ်1စင်ရာတစ်သောင်းလောက်အခြေခံစစ်တန်းပေးပြီးဩဂတ်လ21ရက်နေ့ဗိုလ်ထုနေ့ကတင်နန်းဆင်းခဲ့တယ်လို့ပို့အမျိုးသားတက်မတော် PNA ကထုတ်ပြန်လိုက်တာပါ။စီဆိုင်မှာလည်းအရွယ်ရောက်သူတွေကိုစစ်မှုထမ်းမှုဖိအားပေးတင်နန်းပေးတာတွေရှိတယ်လို့မြို့ကန်တွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
။ဒေသခံပြည်သူတွေအတွက်မိမိတို့ရဲ့ဒေသကာကွယ်ရေးနဲ့လုံခြုံရေးကိစ္စရပ်တွေလှုံ့ဆော်နိုင်ရန်ဆိုတဲ့ခေါင်းစဉ်နဲ့ PNA PNO ပြည်သူစစ်အဖွဲ့တွေကပအို့ဒေသတွေမှာစစ်တင်နန်းပေးနေတာပါ။ဩဂတ်လ21ရက်မနေ့ကပအိုးအမျိုးသားတပ်မတော် PNA ကဦးဆောင်ပြီးတော့နောင်တရားမြို့ဒေသခံပြည်သူတွေရဲ့မိမိဒေသကာကွယ်ရေးနဲ့လုံခြုံရေးကိစ္စတွေအတွက်အခြေခံစစ်ပညာရက်သင်ကြားလေ့လာပြီးတော့သင်တန်းအောင်ပွဲကျင်းပခဲ့ကြောင်း PNA ကထုတ်ပြန်ထားပါတယ်အမတ်စင်တဲ့စစ်တင်တဲ့ဆင်းပွဲမှာအင်အား1000ရှိတယ်လို့လည်း PNA ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်တင်တဲ့ဆင်းပြီးသူတွေကိုတိုင်းပြည်နဲ့ဒေသတွေအခြေအနေအရလိုအပ်ရင်လိုအပ်သလိုလက်လက်ခဲယမ်းတွေတက်ဆင်သွားဖို့ရှိတယ်လို့နှိစက်သူတွေကပြောပါတယ်။ဒေသခံစစ်တင်တဲ့ကိုတော့တောင်ကြီးကလော်ဟူပုံစီဆိုင်ဆတဲ့ PNO PNA လှုပ်ရှားနေပြည်အတွင်းမှာတိုးချဲ့လှုပ်ဆောင်သွားဖို့ရှိတယ်လို့ဆိုပါတယ်။စီဆိုင်မြို့နယ်မှာတော့အသက်အရွယ်ရောက်တဲ့အမျိုးသားတွေကိုစစ်မှုရမ်းဖို့ဖိအားပေးအတင်းအာဓမစစ်တင်တဲ့တက်ခိုင်းနေတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့စီဆိုင်မြို့ခံတဦးက VOA ကိုပြောပါတယ်
။ဘူဒီသားဆိုတော့မြန်မာကသူတို့စစ်မှုမဆောင်နေရဆိုပြီးတော့ပြန်တော့ခေါ်တော့တက်ကဆက်ရှိနေကနေ20ဆီပေါ့လေ။သမထတော်လေးအဲဟိုစစ်မှုနေစစ်တင်နံပေးရနေစူးထားတော့လေ။တုတ်တုတ်တုတ်ဘလောက်ဘလောက်ခေါ်တယ်မျိုးရှိတယ်ပေါ့လေ။သူတို့ကမချင်းကြီးလေးရမယ်ဆိုတာမျိုးရှိတယ်။အဲ့တော့သူတို့ဒီနားမဲ့ကြိုင်မှုပါဘူး။မိုင်းပြန်မှာအဲ့လိုရအဲ့ဒီငယ်စင်မနဲ့ဒီသူတွေမချင်းကြီးတော့တက်ခိုင်းပြီးတော့ရှိတတ်ဖို့ဒီလိုမျိုးအဲ့လိုရအဲ့လိုရဖြစ်အောင်ပြအကျေတော့မှခေါ်ရပါဘူး။
ရပိုင်းလောက်သာအခြေခံစစ်တနန်းပေးပြီးတော့ရဲရွာလုံးစုံရေးယူရတာရှိသလိုတချို့ကအလှကြရှေတန်းတောင်ဝန်ထမ်းဆောင်ခိုင်းတာမျိုးရှိတယ်လို့ဆိုပါတယ်စစ်မှုထမ်းဖို့အသက်ပြေပြီးတော့ပြည်ပရောက်နေသူနဲ့စစ်မှုမထမ်းဆောင်နိုင်တဲ့သူတွေဟာတဦးကငွေကျပ်12သိန်းထက်မနည်းပေးဆောင်ရတယ်လို့စီစံမျိုးကံကဆက်ပြောပြပါတယ်
ကျွန်တော်တို့ကမလေးတိုင်းကလေးပို့သူတွေတာလို့ဘယ်လိုမှမသွားချင်ဘူးလေအများကြီးပဲအာကျောစီကလည်းမလေးချစ်တယ်ဒီနောက်မှမလေးချစ်သမီးကြီးပဲဘယ်လိုမှမသွားချင်ဘူးမသွားရင်လည်းအပြင်းအထန်မအောင်မသွားရင်ဥမာနေကခြားထွက်သွားမယ်လို့တော့မှအဲ့နဲ့ပေးလို့ဆက်ငါပေးလို့နောက်ပြီးတော့ဟိုလေဒီနေ့ဒီနေ့ကိုအလုပ်အခုပြန်ပေါင်းရတာလေသူတို့ဒီကမတည့်နိုင်တဲ့လူပေါ့ဒီမှာစစ်မှုထမ်းလို့မနေလို့လည်းအဲ့ဒါပြရတာပေါ့အာအဲ့လိုလုခိုင်းနေတာလေအပြင်းအထန်မပါဆက်ပါလိမ့်မဟုတ်ပါဘူး
အခုလိုစစ်တနန်းပေးတာဟာရဲရွာပြည်သူတွေရဲ့သဘောထားအတိုင်းသာတင်နန်းပေးတာဖြစ်ပြီးတော့ဖိအားပေးအတင်းအဓမ္မတက်ရောက်ခိုင်းတာမျိုးလည်းမရှိသလိုရှေတန်းပို့တာမျိုးလည်းမရှိဘူးလို့ BNO ပြောခွင့်ရကပြောထားပါတယ်ရှင်
။ပို့ဒေသမှာတသသည့်စောင်းချီစစ်တနန်းဆင်တာအလိမ္မာပြောပြခဲ့တာပါ။အခုတော့ဒီရှမ်းပြည်မှာပဲတချစ်လိမ္မာဆက်တက်ရေးကြီးနေတာပါ။ရှမ်းပြည်နယ်တချစ်လိမ္မာကရက်ကွက်တချို့မှာဒီနေ့ရေးကြီးနေပြီးတလာတဲ့ရေးကြီးတာ5ကြိမ်ရှိပြီလို့ဒေသခံတွေကပြောပါတယ်။ထိုင်းမြန်မာနယ်စပ်အနိုင်ပိုင်းရက်ကွက်တွေမှာတောင်ကျရင်နဲ့ချောင်းရင်ပေါင်းပြီးဖြစ်တာလို့ပြောပါတယ်မိတ်သန့်စင်ပြောပြပေးပါအောင်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တာချီလိမ့်မြို့မှာဩဂတ်လ22ရက်နေ့ဒီနေ့မနေ့အစောပိုင်းကတည်းကရေဆတက်လာတာလို့ဒေသခံတွေကပြောပါတယ်ဩဂတ်လတည်းမှာရေကြီးတာအခုတခါနဲ့ဆို5ချိန်ရှိသွားတာဖြစ်ပြီးရေတခါတက်ရင်2ရက်3ရက်လောက်ကြာတယ်လို့ပြောပါတယ်မင်းကမိုးရွာသွန်းတဲ့အချိန်ကြောင့်တောင်ကျရေနဲ့ချောင်းရေပေါင်းပြီးအနိုင်ပိုင်းရက်ွက်တွေမှာရေကြီးနေတာလို့ရေဘေးတင်နေသူတယောက်ကပြောပါလေ
။မနေ့9နာရီခွဲ6နာရီလောက်ပဲစားဖြစ်တာမှာတောင်ကျရေဘက်ကနေအရင်စကြီးရပေါ့။ညီမတို့ဘက်မှာနှစ်မျိုးရှိတယ်ရေကြီးတာကဟိုထိုင်းနဲ့မြန်မာနဲ့ဂျာတွေကမဆိုင်ချောင်းရေတက်လို့ကြီးတာလည်းရှိတယ်။နောက်တစ်မျိုးကတော့တောင်ကျရေပေါ့နော်။အဲ့ဒီတောင်ကျရေတန်ကြီးကြီးရလဲရှိတယ်ထိုင်းနဲ့မြန်မာဈာလေးကချောင်းရေတက်လို့ရေကြီးရင်ကြတော့ဒီတာလို့လိုပါလို့ကြီးတယ်တကယ်လို့တောင်ကျရေဆိုလို့ရှိရင်ကြတော့ဘရင်တော်ဈေးဘက်ကနေလာတဲ့ချောင်းရှိရပေါ့နော်အဲ့ဒီဘက်ကနေအရင်ဆုံးတောင်ကျရေလာပြီးတော့ကြီးတာအခုဒီမနက်ကတော့တောင်ကျရေကနေစာကြီးရပေါ့တောင်ကျရေရင်ကြလာတယ်ကြပြီးဈေးဘက်ကကြတော့အမြင့်ချမ်းဆိုလေအဘကကြီးကစီးလာပြီးတော့ဒီဘက်တာလောဘက်ကိုရောက်လာပါတော့အဲ့ဒီချိန်မှာဒီမဲဆိုင်ချောင်းကြီးကလည်းတက်လာတော့ညီမတို့ကျတော့တောင်ကြီးရောမိုးရလို့ချောင်းကြီးတက်တာရောနှစ်ဖက်လုံးဆုံပြီးကြီးသွားတာပေါ့နော
်တောင်ကြီးကြားတဲ့ရက်ွက်တွေဘက်မှာမနေ့ကလေးကရေပြန်ကျသွားပြီးတော့အနေပိုင်းရက်ွက်တွေမှာတော့ညနေ၄နာရီကျော်လာချိန်အထိရေပြန်မကျသေးဘူးလို့ပြောပါလေဒီနေ့မိုးထက်ရွာမယ်ဆိုရင်ရေထက်ပြီးတော့တက်လာနိုင်တယ်လို့လည်းပြောတာပ
ါအခုဒါနဲ့ဆိုရင်ရေကြီးတာငားခါပေါ့ဒီမတိုင်ရင်ရှေ့တစ်ခေါက်ကြီးရေလွန်ခဲ့တဲ့3ရက်ကကြီးခဲ့တာကတော့အများဆုံးကြီးကြီးရပေါ့အခုဒါကတော့အတစ်ခေါက်လောက်တော့မများဘူးပေါ့ဒါပေမဲ့ဟိုအရှိကြီးခဲ့တဲ့3ခါတော့များတယ်ဟိုရေကအခုလောလောဆယ်ကတော့ရက်နေတာပေါ့နော်ကြလည်းမသွားဘူးထက်လည်းမတက်လာဘူးညကြရင်တော့တကယ်လို့မိုးရွာတော့တောင်ကျရေတို့ရှိရရှိဆိုရင်တော့ထက်တက်မယ်ထင်တယ်အခုလောလောဆယ်ကတော့ရေကနည်းနည်းတော့ရက်နေတယ်ကြတော့မသွားဘူးရှင်
တချင်းလေးမျိုးမှာအခုဩဂတ်လတဲ့မိုးရွာသွန်းတာနဲ့မြေနေမိုင်းအပအဝင်ချောင်းနဲ့နေတဲ့ရက်ွက်တွေမှာရေကြီးတာကတက်ဆက်သေးဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။တချို့ရက်ွက်တွေမှာတော့ရေတက်တာမျိုးမကြုံရဘူးလို့ဒေသခံနောက်တစ်ယောက်ကပြောတာပါ။
ကျွန်တော်တို့နေတဲ့နေရာတော့မကြည့်ဘူးဗျ။အခုတချင်းလေးကအဓိကရေတက်တဲ့ပိုင်းကကျတော့ယူရီးယားမြန်မာနယ်စပ်ရေချောင်းနဲ့နေတဲ့ပတ်ချမ်းနေရာပုံပြီးဖြစ်တာ။ကျန်တဲ့နေရာတွေကတော့မဖြစ်ဘူးဗျ။အခုဖြစ်တဲ့နေရာဆိုလို့ရှိရင်ตัวตะชิเล่မျိုးมาตะดา1ตะดา2ရှိတယ်ตะดา2ก็နေပြီးတော့มาပြောမယ်ဆိုပုံမှာပြည့်ချမ်းပေါ့ဟိုမဖြစ်ဘူးตะดา2ก็နေတော့มา1ที่ရေချောင်းเนี่ยหนีได้ประชันนี่คงဖြစ်တယ်ครับ
နေအိမ်တွေတဲ့အထည်ရေးဝင်နေလို့ချဲ့ပြုတ်စားတောက်ဖို့နဲ့အစားအသောက်ဝယ်ယူဖို့အခက်တွေ့နေပြီးရေဘေးတင့်သူတွေကိုပရာဟိတအဖွဲ့တွေကထမင်းဘူးပေးဝေတာတွေရှိပါတယ်။တာချီလိမ်မြို့မှာမိုးရွာတာနဲ့ရေကြီးရေရှမ်းတဲ့ဒဏ်ကိုအခုလာတယ်မှာခက်စိတ်စိတ်ကြုံတွေ့နေရတယ်ဆိုပြီးဒေသခံတွေကပြောနေကြပါတယ်ရှင်။
တချီလေးမှာစက်တက်ရေးကြည့်တာမိတ်ဆန်စင်ပြပြခဲ့တာပါမကြခင်မြမရေးသုံးသက်ချက်ပါဝင်စေတရညပတ်စင်ခန္ဓာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာဒီမိုကရက်တစ်ပါတီညီလာခံကိုကျင်းပနေပြီးလာမယ့်ရွေးကောက်ပွဲအတွက်ပါတီကိုယ်စားလှယ်ဖြစ်ဒုသမ္မတကမလာဟဲရစ်ကိုပါတီညီလာခံကနေတည်ယဝင်အတည်ပြုဖို့ရှိပါတယ်အခုလာမယ့် American Senator ချင်းကြာသပတေးနေ့ညနေပိုင်းမှာတော့ဒုသမ္မတကမလာဟဲရစ်ကပါတီသမ္မတလောင်းဖြစ်တဲ့တရားဝင်လက်ခံမိန့်ခွန်းပြောဖို့ရှိပြီးတော့အဲ့ဒီတပြိုင်နက်ထဲမှာပဲ VOA မြန်မာပိုင်းကနေပြီးတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားမှာပါမြန်မာ Senator ချင်းတောက်ကြနဲ့မနက်9နာရီခွဲ American အရှေ့ပိုင်းဒေသ Senator ချင်းကြာသပတေးနေ့ည9နာရီကစပြီးတော့2နာရီကြာထုတ်လွှင့်မယ် ဒီအထူးစီစဉ်မှာတော့ DNC Democratic Party ညီလာခံပါတီသမ္မတလောင်းလက်ခံမိတ်ကွန်းဓာတ်ရိုက်ထောက်လွှင့်ခြင်းနဲ့အတူသုံးသက်ချက်အစီအစဉ်ရွေးကောက်ပွဲသတင်းဆောင်မတွေကိုပါထုတ်လွှင့်ပေးသွားမှာပါ VOA မြန်မာပိုင်းရဲ့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တယ်လို့ VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုမီဒီယာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်စောင့်မျှော်ကြည့်ရှုကြဖို့ဖိတ်ခေါ်ပါတယ်ရှင်
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ Fury American တန်ကနေ August 22ရက်ချက်တာရီညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညစိန်တိုင်းဒီဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ချက်တာရီညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြချက်မိုင်ခန္ဓာနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခေမြန်မာရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ကရင်ဒေါ်လန်ရေးအစဉ်လာခေါင်းစဉ်နဲ့သုံးသက်ထားပါတယ်ဝါတာဖွဲ့ကလွဲပြီးကျန်တဲ့တိုင်းဒါတပ်ဖွဲ့တွေဟာကရင်ဒေါ်လန်ရေးဖွဲ့ရဲ့အရေးအဝါသားနဲ့မလုတ်ကင်းနိုင်သူတွေဖြစ်ပါတယ်စင်ရအစင်လာကြီးမားတဲ့ကရင်တပ်ဖွဲ့တွေဟာနိုင်ငံရေးရပူပေါင်းဆောင်ရွက်နိုင်ဖို့လိုကြောင်းဥအောင်ခင်ကသုံးသက်ထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ကရင်အမျိုးသားအစည်းအရုံး KNU အမြဲတမ်းကော်မတီဝင်ဗတ္တိုလ်စောသမိန်ထွန်းကຫນွေອູ້ຕົນລາຍີ້ກູອ້າມະລູອ້າມະຍາຜິດຫນີວ່າເດດີຈ້ອງກູຊໍໄລລະ20ແຍນີ້ກະມິດຊີມາຕະດິນຖານະແນ່ຕື່ສົ່ງມີມຽນກາມາອະເຈດະວິນປ ્યો ຕົວວ່າເດກະຍິນຫນွေຫນັງຫາຍີ້ນ້າມະເລລູສິດັດກະບວີໂຕຕັດຊູດາຂາຍະບົງກູເລປ ્યો ປຽວ່າເດກະຍິນອ້ພ່ວຍດີປ້ອງຊີ້ບໍ່ຈູ້ຊາດາກູອະທິອມຽນລ້ວມມາຈະເດລູສູວ່າເດກະຍິນຫນွေຫາປິນຍາຍະສາຍາມາຈ້ວງຈင်ຈະໄປເມနိုင်ငံရေးကိုခြုံငုံသုံးသပ်ရမှာအားနည်းတယ်လို့ဆိုပါတယ်။ဒါပေမဲ့အခုလဲခရင်ထောက်ခံတဲ့ NUG ဟာစက္ကစဆန့်ညီမဟာမိတ်ကိုမတီးဆောက်နိုင်သေးပါဘူး။တကယ်တော့ဝတ်တပ်ဖွဲ့ကလွှဲရင်ခရင်လက်နက်ကင်တော်လှန်ရေးရဲ့အရေးအဝါသနဲ့ကင်းလွတ်တဲ့တိုင်းသားအဖွဲ့အစည်းဟာမရှိသလောက်ပါပဲ။တော်လှန်ရေးတပ်ပေါင်းစုအများအပြားခရင်ဒေသမှာဖွဲ့စည်းခဲ့ပါတယ်။ကရင်ပြည်နယ်မှာ KNU ဟာအစိုးရသဘွယ်အနည်း60ကျော်ကြီးစိုးနိုင်ခဲ့ပါတယ်1994မှာ DKBA ကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကွဲတွက်ပြီးအစိုးရတပ်နဲ့ပူးပေါင်းတာဟာ KNU ကိုအများကြီးထိခိုက်စေပါတယ် KNU မနာပလော့ဌာနချုပ်ကြားဆုံးတဲ့အသည့်အခြေအနေဆိုးသွားပါတယ်ကရင်ကောင်းဆောင်ဗိုလ်ချုပ်မြ2006မှာကွယ်လွန်ပြီးအထွေထွေအတွင်းရေးမှူးဖတိုမန်းရှာ2008ဖေဖော်ဝါရီလမှာလုံခြံတပ်ဖြတ်ခံရပါတယ်။ KNU ကြာစင်းလက်ချိန်မှာ DKBA အဖွဲ့ဟာစီးပွားရေးစီးရင်အင်အားကြီးမားလာပါတယ်။ဒီတော့အတွင်းအစိုးရနဲ့အပြစ်ကတ်ရစဲတဲ့ကရင်လက်နက်ကိုင်အချို့လဲပေါ်ထွက်လာပါတယ်။အခုတော့အရင်လိုတစ်ဖွဲ့နဲ့တစ်ဖွဲ့ပြစ်ခတ်တာမျိုးတော့မရှိတော့ဘူးလို့စောသမိန်ထွန်းကပြောပါတယ်။နော်လေပြည်လက်မြန်တာဟာခရင်ရဲ့အားနေကျဲလို့ဆိုပါတယ်ခရင်အားနေကျက်ကိုဆရာသာထိုးရေးသားပြီး1946မှာထုတ်ဝေတဲ့ခရင်နဲ့လွတ်လပ်ရေးဆိုတဲ့စာအုပ်မှာလည်းထောက်ပြခဲ့မှုပါတယ်အေးစေးလွတ်လပ်စွာနေတဲ့ပြည်စည်းလုံးညီညွတ်မှုမရှိတာမို့ထင်ရှားတဲ့သမိုင်းမှတ်တမ်းမရှိဘဲဖြစ်နေတာလို့ဆရာသာထိုးကမှတ်ချက်ကြပါတယ်ပထမကမ္ဘာစစ်နဲ့ဒုတိယကမ္ဘာစစ်မှာခရင်နေစစ်ထဲဝင်ပြီးအင်္ဂလိပ်ကိုကူညီပါတယ်။ကရင်နှစ်တောင်းကျော်စစ်မှုထမ်းကြပါတယ်။အင်္ဂလိပ်ကိုသစ္စာဆောင်တည်ပြီးယုံကြည်အားကိုးသူတွေဖြစ်လို့ဖက်စစ်ဂျပန်ကိုယုဒိယနယ်စပ်ကစပြီးခုခံတိုက်ခိုက်ကြပါတယ်။ဘာမာရိုင်ဖယ်အင်္ဂလိပ်တပ်မှာတဝက်လောက်ကကရင်တွေပါ။အိန္ဒိယရောက်ကရင်စစ်သားတွေဟာမြန်မာပြည်ရဲ့လက်ထီးနဲ့ဆင်းပြီးဂျပန်ကိုတိုက်ကြပါတယ်လေထီးနဲ့ဆင်းလာတဲ့စစ်သား80ရာခိုင်နှုန်းကကရင်ဖြစ်တယ်လို့ဂျပန်ကင်ပီတိုင်ကဆိုပါတယ်ဂျပန်သိမ့်ပိုက်ထားတဲ့မြန်မာပြည်ကိုအင်္ဂလိပ်စစ်ဘိုလ်ဝင်းဂိတ်ခေါင်းဆောင်ပြီးပျောက်ကြားစစ်ဆင်နွှဲရမှာကရင်ကိုအဓိကအားကိုးပါတယ်ဝင်းဂိတ်ထိုးစစ်ရဲ့မျက်စိနားနဲ့ဗစက်ဟာကရင်စစ်တီတွေဖြစ်ပါတယ်ကရင်စစ်တီတွေကြောင့်ဝင်းဂိတ်တိုက်ပွဲအောင်မြင်တာလို့ဆိုပါတယ်ဂျပန်ဖက်စစ်ကိုအစအဆုံးရာဂိုင်နှုံးပြည့်ဆန့်ကျင်သူဟာကရင်စစ်သည်တွေဖြစ်ပါတယ် Dajang kaya lene kain dolar ini ha, tetapi asyik zombie dulu, asyik orang le asyik zombie pada. Kaya ni dolar ini ha, kaya ni apa pula lah, ba? Kalau ni cuma kaya ni nemega lumio dulu, seroko dulu kaya lumio apa sama jaramu, kaya emosa asyik yang papa lorai kama, apa pun ni pi kongja wale. Tahu gua ngasal lema lorai dek kaya ni pinai ti ma pula kama, kaya tam hati ha. Kini tempat apa la barai? Kau tu lene kini dandu hiru sesangja barai. Montolanya halai kena ugrega kenyunya pambi lola ye tegwe wenet lusia mupi barai. Tangku angaja si mak kenyunya acian peje ya mumpiye padi gopazi barai. Tangku alize goma pasapla asoya ye. Kecintaan tiga, bukan saya pun, KNU berkubiang na barai. Tapi ni bah KNU ni letu tekeh bi, tiup biru wayau kolom barai. Jangan le tayar muzah saya, kaya entonai mampu wembi. Tangku angaza si ma KIO ko, kecint lomiau ye pun ku puji barai. Nenek biasin biru ka, tangku acap se February dah ngaya ni ma, KIO ko kecint lomiau ye tak ku puji. Mahamai tapuai itu setin dan pega kunyi tapuan bade. Kini lelakain lepuai kuni ragu pianai silau aw malum nai ribabu. Dari me sosiet tu gaul sana kini tapuai ha setan leaukan neja sana apikan nutu api kini muda tamro puji ragu pianai muda kulu pianai bade. Kini cincin matai busur mugo cemadamu sekongsi aja dua dua me dabo pizza bade. DHA ni dah yesi kami soino, kini semian nama, WU donai atau yang mezabo kini pada kami.
Sena cima le, kini tapuari kue ni ramu, nengaji ya pulang sana ibu uangkan tuntak kerawa, aku lor cima ikan awa, nama sahgu tu cego American tadi beli dagu piat awa le, nama kah tentu ne situ bule munga ni tu cewa. Tiada wanita matang sebab American sahaja wanita na USDA ya asa begini sesuai tanah FSIS tadi beli barang tiba perlu lalui malay di cawan yang juga asa hayat penyiasatnya api bisanya asa hayat saya pamaka terdak kemajuju cenderung mitaraga tuaji senasin jisiu jawabnya. Okay, pemuka dada kemajuan kena. Cenderung di zaman yang gak, ada cuaca le sah-sah tercut. Amerika go, dia mahu wanaga le sobiro. Amerika bagai ni bila teri pije, pige le apa kabe wano, pige le apa mama sahaja ni kabe, cuaca le kacau. Amerika gak di satu tujuh ni nayo, na Amerika go mama pia ni bila di satu tujuh pume, telam le lucu telam le duri dua bawa no, kaya jadi dua dari si ke le dua.
ที่สาธารณะปัจจัยที่เราใช้มาเองที่กับเราอาจารย์ยูเชนฮัลโหลดีอย่างนี้มาบอกน้องทั้งหลายยังกูพอได้รู้ข้อมูลน้องกูยูดีใจลูเรดดีทั้งหลายมีเรื่องเช่นเล็กๆสุดๆจมารู้ดีนิทรีชินปัญญาชินีเบกกาจารอเลยทั้งหลายกูยังกูเลี้ยท่าบาร์เรลูกเอ้อจมารู้ว่าสาธารณะดีกู คุณลูกแต่ยังไม่ทุกอย่างเนี่ยสายด้วยท่านายที่สาดาวเบกินยี่เนี่ยสงสารสิ่งที่ท่านายนี่บีบอ่ะบ่เนาะที่ลูกทุกอย่างเลยเดี๋ยวเดี๋ยวบอกมาสรุปสิ่งนี้ยี่มันเงี้ยมาชีนี่เลยสาดงดูเรียวอเมริกันเงี้ยแต่ว่าอย่างนี้จ้าเลยจมารู้ยี่มาสาดงดูเรียวที่ยี่มาสาสานี่เลยที่ฉันเงี้ยจ้าได้เลยเอ็กซ์เนี่ยขับบ้านบ้านมาบ่เนาะไปดูเว็บพี่ที่สาดาวดูสาดงเนี่ยมาสาดงดูเบกาเลยยี่ดีจีไลน์น้ำเนี่ยสิ่งสิ่งนี้ชีเ အဲ့အပေါ်မှာရေးထားတဲ့ food label အစားအသောက်အညွန်ကိန်းစည်းရင်းတွေကိုအတိအကျဖတ်ဖို့လိုပါတယ
်ဟုတ်ကဲ့အခုဘာအဓိကထားဖတ်တင်လဲဆင်မလေးအ
ဲ့ဒီမှာဂယုတစိုက်ဖတ်ရမှာဘာပစ္စည်းတွေနဲ့လုပ်ထားတာလဲဆိုတော့ ingredients ပေါ့အထက်မှာကြက်သားနဲ့လုပ်ထားတယ်ဝက်သားနဲ့လုပ်ထားတယ်စိတ်သားနဲ့လုပ်ထားတယ်ဒါပေမဲ့ရေးထားတဲ့ label မှာကျတော့ငါးနဲ့လုပ်ထားတယ်ဆိုရင်ဒါက label ကြီးကမှားနေတယ်ဒါဆိုရင်လေစီမင်းစီကံကိုဖောက်ဖြတ်တဲ့အတွက်ဒါကအန်ရကင်းတဲ့အစားအသောက်မဟုတ်တော့ဘူး။ဒါကြောင့်မို့လို့ဒီ label ပြောတဲ့ food label ကအင်မတန်မှအရေးကြီးတဲ့အကြောင်းဒီအစားအသောက်တွေကိုထုတ်လုပ်တဲ့ good manufacturing practices GMP ဆိုတဲ့နေရာမှာအရေးထားပြီးကျမတို့သင်ပေးပါတယ်။ဒါကြောင့်အစားအသောက်တွေမှာအထင်မှပါဝင်တဲ့ပစ္စည်းတွေကအချုံမှုန့်ပါတာလားအသားမှုန့်ပါတာလားငပြားရည်ပါတာလားငားနဲ့လှုပ်ထားတာလားကျက်သွန်ကြီးကျက်သွန်ပြူးကြီးအစားရှိတဲ့ဖြင့်ပါဝင်တဲ့ပစ္စည်းတွေကိုစနစ်တကျဖော်ပြပေးရတယ်။သုံးတဲ့ဆီယာအစားဗာစီနဲ့သုံးထားတယ်
။ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီနေရာမှာဆရာမကြီးတခုကဒီအခုထုတ်ပြန်လိုက်တဲ့စားတော့ကုန်တွေမှာပေါ့နော်။တရားမဝင်တင်သွင်းလာတယ်လို့တော့ကြေညာထားပေမဲ့စားတော့တွေထဲမှာအန္တရာယ်ရှိတဲ့ပစ္စည်းတွေပါဝင်နေဆိုတဲ့အနေအထားမျိုးတော့မတွေ့ရသေးဘူးပေါ့နော်။အဲ့ဒီအပေါ်မှာရောဆရာမဘယ်လိုအကြံပြုချင်လဲ
။အဲ့တော့အစားအသောက်တွေမှာအခုလိုမျိုးဒီ USDA လို့ပြောတဲ့စိုက်ပျိုးရေးဌာနပေါ့နော်။စိုက်ပျိုးရေးဌာနအောက်မှာရှိတဲ့ဒီစားသောက်အန္တရာယ်ကင်းရေးနဲ့စုံစမ်းရေးပေါ့Food Safety နဲ့ Inspection ဌာနအနေပြီးတော့စစ်ဆေးတာအခုလိုမျိုးဒီစားသောက်တွေကတရားဝင်လားမဝင်ဘူးလားပေါ့နော်။ဒီအစားအသောက်တွေမှာရှိတဲ့ပစ္စည်းတွေကအန္တရာယ်ရှိလားမရှိဘူးလားဆိုတာမျိုးကြတော့ FDA လို့ပြောတဲ့ Food and Drug Administration ပေါ့နော်။သူတို့ ਨੇ ဆိုင်သွားပြီ။ဒါကြောင့်မို့လို့အစားအသောက်တို့ထုတ်လုပ်စင်မှာကိုတည်းကသူ့ရဲ့ FDA ကနေသူတို့ကအသိအမှတ်ပြုလက်မှတ်တွေယူထားရတယ်သူတို့ရဲ့အစားအသောက်ကမှ FDA approve ဆိုပြီးတော့ဒီအစားအသောက်တခုဟာစံချိန်စံညွန့်နဲ့အချို့ဟိုမှာစီးရမှာအစားဘယ် CO ဘယ်လိုသုံးတာလဲအခုနပြောတဲ့အရတာမှုံက MSC ဘယ်လောက်သုံးတာလဲအသားကဘယ်လောက်လဲငါးကဘယ်လောက်လဲစံချိန်စံညွန့်ပေါ့နော်ဒါတွေအားလုံးရဲ့ shelf life အဲ့လိုမျိုးအတိအကျအားလုံးပေါ့နော်ပါဝင်တဲ့ ingredients ပါဝင်တဲ့အချို့အစားစားမဲ့ serving size ဒုတိယတစ်ခါစားရင်ဘယ်လောက်ပမာဏလေးကိုစားမှာလဲဒီ package မှာဒီဘူးတဘူးမှာဘယ်နှကြိမ်ဘယ်နှခါဘလို့ခွဲစားလို့ရတာလဲသူ့ရဲ့ chef light တက်တန်းကဘလောက်ထားလို့ရတာလဲအစရှိတပြင်ဒီလို instruction လေးတွေတူလာလာတော့မှအဲ cool and dry place အေးမြပြီးခြောက်သွေးတဲ့နေရာလေးမှာထားရမယ်ကလေးတွေနဲ့လက်လန့်မမီတဲ့နေရာမှာထားရမယ်potential hazardous food လို့ပြောတဲ့အဲ PHP တွေမဖြစ်အောင်လို့အဲဘယ်လိုနေရာလေးမှာကိုယ့်ရဲ့အစားအသောက်က hot food လား cold food လားဘယ်နေရာလေးမှာသိရမယ်အစရှိတဲ့ဖြင့်ဒါမျိုးတွေကိုကြတော့ FDA ကနေပြီးတော့တေချာစုံစမ်းစစ်ဆေးပေးတယ
်ဟုတ်ကဲ့ဆရာမအခုလို့ NDA ရှိတာကိုဒီ American FDA အစားအသောက်နဲ့ဆေးဝါးကုသရေးအဖွဲ့ကဘာမှမပြောသေးဘူးပေါ့ဆရာမနော
် NDA ရှိတယ်မရှိဘူးဆိုတာကြတော့အဲ့ဒီအစားအသောက်တစ်ခုကိုစားလိုက်တဲ့သူကfoodborne illness တခုခုအစားအသောက်ကြောင့်ဖျားနာတခုခုဖြစ်သွားတယ်။အော်တယ်အန်တယ်ဝင်သွားတယ်တွေးပါတယ်အဲ့ဒီမှာစိတ်ကန်းရောက်လာတယ်စစ်လိုက်တယ်ကျမတို့ကအခု patient တွေ diagnose လုပ်သလိုပေါ့အဲ့လိုစစ်လိုက်တဲ့အချိန်ကြတော့မှသူ့ရဲ့ပြီးခဲ့တဲ့24နာရီအတွင်းစားခဲ့တဲ့အစားအသောက်ထဲမှာအဲ့ဒီစားခဲ့တဲ့အစားတခုခုကအခုဖြစ်တဲ့ပြဿနာနဲ့ကိုက်နေရဆိုရင်ဒါဆိုရင်ဒီအစားအသောက်ကြောင့်ဆိုပြီးတော့အဲ့ဒီဟာကို customer တွေကနေပြီးတော့ FDA ကိုသူတို့ကနေတိုင်ကြားတဲ့အသိပေးတဲ့အစားမျိုးပေါ့ဒီအစားအသောက်ကို24နာရီအတွင်းဒီလိုစားတဲ့နေရာမှာဒီလိုဖြစ်တဲ့ဒါတောင်တူတူတယောက်ဟုတ်ဒီအစားအသောက်တစ်ခုကိုဥမာစားသောက်ဆိုင်မှာတငယ်ချင်း3ယောက်သွားစားတယ်3ယောက်လုံးဖြစ်တယ် symptom တူတယ်ဆိုရင်အဲ့ဒီအစားအသောက်ကချက်ချင်း E. coli လို့ဟာမျိုး Salmonella လို့ဟာမျိုးဒီလို virus တွေ bacteria တွေချက်ချင်းကဒီလိုဖြစ်တယ်ဆိုရင်အဲ့ဒါမျိုးသိပြီလို့တည်င်းကြလိုက်ပြီဆိုရင်တော့ FDA ကနေပြီးတော့ဒါတွေကို recall ပြန်ခေါ်ပါအနေရှိတဲ့အစားအသောက်ဖြစ်တယ်လို့သူကသတ်မှတ်ပေးတယ
်ဟုတ်ကဲ့အဲ့တော့အခုလို့ချိန်နေမှာဘလို့အကြံပြုချင်လဲဆင်မကြီ
းအခုကျမတို့ရဲ့ case လေးမှာကြတော့ဒါကြိုတင်ပြီးတော့တတိပေးထားတာလေးရကြတော့ခုန USDA ရဲ့စာထဲမှာဒီပစ္စည်းတွေကအမေရိကန်နိုင်ငံတဝမ်းမှာရှိတဲ့စားသောက်ဆိုင် retail ဆိုင်လေးတွေတော်တော်များများကိုရောက်သွားတယ်ကျမတို့မြန်မာလူမျိုးတွေက United States ကြီး state 50လောက်မှာပြန်ပြီးနေကြတော့ကိုမြန်မာအစားအသောက်ကလေးကိုလွန်တာပေါ့လွန်တော့မှာယူစားတော့ကြရတယ်လေအဲ့တော့နေရာတော်တော်များများကိုပြန်သွားတဲ့အတွက်အဲ့ဒီမှာရောက်နေတဲ့သူတွေလည်း supermarket ရောက်နေတဲ့ retail market လေးတွေပေါ့နော်တချို့လဲ online လောက်ပဲရောက်ကြမှာပါအဲ့ဒီသူတွေအရင်နဲ့လည်းကိုစီကဝယ်သွားတဲ့သူတွေကိုပြန်ပို့ပေးလို့ရှိရင်လက်ခံပေးတဲ့ဟာမျိုးအဲဒါမှမဟုတ်ရှင်ခုနလွတ်ပြတ်ဖို့ဆိုတာတော့မြန်မာလူမျိုးတွေကနှမျောတဲ့အခါကျတော့လွတ်မပြတ်ချင်ကြဘူးလေလောလောဆယ်အန္တရာယ်လည်းမရှိသေးဘူးအန္တရာယ်ရှိတယ်လို့လည်းမတွေ့သေးဘူးဆိုတော့ဘယ်သူမှလွတ်မပြတ်ချင်ဘူးအစားအသောက်ကလေးတွေကဒီတို့တကူးတကမြန်မာပြည်ကနေမိုင်းထောင်ပေါင်းတောင်ပေါင်းချီရောက်လာတဲ့အစားအသောက်ကလေးဆိုအယံတန်ဖို့ရှိတယ်လေ
ဟုတ်ကဲ့ဆရာမဒီစားသောက်ကုန်တွေဝယ်ထားပြီးတဲ့သူတွေကိုရောဘယ်လိုအကြံပြုချင်လဲဆရာမ
အဲ့တော့လွတ်မပြတ်လို့ဒီအစားအသောက်ကလေးတွေစားခြင်းနဲ့ဆိုလို့ရှိရင်တော့တတိပြုပြီးတော့စားပေါ့နော်နည်းနည်းနည်းနည်းလေးစားပေါ့အဲဒါမျိုးဆိုရင်တော့အန္တရာယ်ဖြစ်တောင်မှအများကြီးမဖြစ်ဘူးပေါ့စားရင်နဲ့မှတခုခုဖြစ်တယ်ဆိုရင်လည်းတတိပေးအကြောင်းကြားဖို့အတွက်ဒီလိုလေးတော့လုပ်စေခြင်းနဲ့နောက်ပြီးတော့ဒီအစားအသောက်တွေကိုဝယ်တဲ့နေရာကိုပြန်ပို့ဖို့ဆိုတာကြတော့လေလူတွေကတနေ့လုံးတနေ့စားလုံနေကြတာဆိုတော့မအားကြဘူးလေနော်ပြန်ပို့ဖို့ဆိုတော့အသိမလွယ်ဘူးထင်တယ်အဲ့တော့လက်ရှိအမေရိကန်နိုင်ငံတဝန်းလက်ထဲကိုဒီအစားအသောက်တွေရောက်ရှိပြီးသားမြန်မာလူမျိုးတွေအနေနဲ့လည်းဒါစားမယ်ဆိုလို့ရှိရင်တော့စားလို့ရပါတယ်ဒါပေမဲ့တတိလေးနဲ့တော့စားထားပြီးစားကြပါတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
မြန်မာစားကုန်တချို့
American တတိပေးတာပေါ့ဘလို့ဆက်လုပ်တင်တာကိုကျွန်တော်ပြောပြခဲ့တဲ့ချက်မှန်ကဏ္ဍမှာနောက်ဆက်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလောအစီအစဉ်မှာဒီတစ်ပတ်မှာတော့ကချင်ဘက်မိုးမောက်မြို့တမြို့လုံးကို KIA ကချင်တပ်အပီးသိမ်းလိုက်တာနောက်လာရှိုးကိုအပီးသိမ်းပြီးကိုကန့်အဖွဲ့ကလည်းနိုင်ငံတကာဆင့်မီချက်မှန်စနစ်ကြီးထူထောင်မယ်လို့ပြောတာနဲ့အင်္ဂလိပ်ဒေသမှာတော့ PNO ပိုးတက်တွေကငွေကြေးကောက်ခံနေတာအပါအဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီအစီအစဉ်ကိုတော့FVR လို့တူကခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းဝန်ထမ်းတော်ဖွဲ့ကတင်ဆက်ပေးထားတာပါခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒီတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်မိုးမောင်းမြို့နယ်ထဲကနောက်ဆုံးကျနေတဲ့စစ်ကောင်စီရဲ့ခြေမြန်တပ်ရင်းကိုတင်ပိုက်လိုက်ပြီးတဲ့နောက်အခုခါမှာတော့မြို့တစ်မြို့လုံးကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားလိုက်ပြီးဖြစ်ပါတယ်။ကိုကန်တက် MNDAA ကတိုက်ခိုက်တင်ပိုက်ထားတဲ့ရှမ်းပြည်အထူးဒေသတင့်မှာနိုင်ငံတကာအစ်စ်မီကျန်းမာရေးစနစ်ကို CDM ကျန်းမာရေးဝန်ထမ်းအယောက်900ဝန်းကျင်နဲ့စပြီးတော့လေပတ်နေပါတယ်။တဲ့ရင်လော်ရီတဲမှာတော့ရှမ်းပြည်နယ်တောင်ပိုင်းအင်းလီဒေသမှာဒေသခံတွေစီကနေ PNO ပို့ပြီးသူစစ်အဖွဲ့ကငွေကြေးကောက်ခံနေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟော်မှရှင်တဲ့ရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်မိုးမောင်းမြို့နယ်ထဲကနောက်ဆုံးကျနေတဲ့စစ်ကောင်စီရဲ့ခြေမြန်တပ်ရင်းခမရ430ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ PDF ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။နောက်ဆုံးကျတဲ့စစ်ကောင်စီရဲ့ခမရ430ကိုတနင်္လာနေ့ညနေပိုင်းမှာအပိတသိမ်းပိုက်ပြီးနောက်မိုးမောင်းမြို့နယ်တစ်ခုလုံးကိုထိန်းချုပ်ထားနိုင်ပြီလို့ KIO ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ပူကပြောပါတယ်။မိုးမောင်းမြို့နယ်ထဲကနောက်ဆုံးကျခဲ့တဲ့ခမရ430တပ်ရင်းကိုလိုင်းလန်24ရက်နေ့ကစပြီးတိုက်ခိုက်ခဲ့ရကနေတနင်္လာနေ့ကအပိသက်တိမ့်ပိုင်နိုင်ခဲ့တာဖြစ်ပါတယ်။ဒီတိုက်ရင်ဟာလုံခြုံရေးအတွက်အရေးပါတဲ့တပ်စခန်းဖြစ်ပြီးဒီစခန်းသိမ်းတိုက်ပွဲထဲစစ်ကောင်စီဘက်အကြဆုံးများခဲ့တဲ့အပြင်ဒီတိုက်ပွဲမှာအနီးကကုတ်ကဲနေတဲ့စကခနစ်တက်ကဒုတိယစကခမိုးလေထွက်ပြေးသွားတယ်လို့ရှေ့တန်းသတင်းရင်းမြစ်ကဆိုပါတယ်။
ဘူကန်တာ MNDA ကတိုက်ခိုက်သိမ်းပိုက်ထားတဲ့ရှမ်းပြည်အထူးဒေသတစ်မှာနိုင်ငံတကာအစ်စ်မေကျမ်းမာရေးစနစ်ကို CDM ကျမ်းမာရေးဝန်ထမ်းအယောက်900ဝန်းကျင်နဲ့စပြီးအကောင့်ထဲပို့နေပြီလို့တာဝန်ရှိသူတွေကပြောပါတယ်။တစ်တုံရနှစ်ခွန်ပထမလိုင်း PC ချိန်ကလေးကအထူးဒေသတစ်မှာကျမ်းမာရေးဌာနဖွင့်လှစ်လိုက်ပြီး CDM ကျမ်းမာရေးဝန်ထမ်းတွေနဲ့လဲပတ်နေတာလို့အထူးဒေသတစ်ကျမ်းမာရေးဌာနပြောရေးဆိုခွင့်ရှိသူ CDM ဆရာဝန်ဒေါက်တာဘတ်တက်ကပြောပါတယ်။အထူးဒေသတစ်ကျမ်းမာရေးဌာနကိုအထူးဒေသတစ်အတွဲမှာရှိတဲ့တိုင်းသားပြည်သူအလုံးတန်းတုံငီများတဲ့ကျမ်းမာရေးစောင့်ရှောက်မှုရရှိစေဖို့အဖက်ဖက်ကယူယွန်းနေတဲ့ကျမ်းမာရေးစနစ်စစ်မြင့်တင်နိုင်ဖို့နဲ့နိုင်ငံတကာအစ်စ်မေကျမ်းမာရေးစနစ်တစ်ခုကိုတည်ဆောက်ဖို့အခုလိုစတင်အကောင်အထည်ဖော်နေတာဖြစ်တယ်လို့ဒေါက်တာဘတ်တက်ကပြောပါတယ်။လက်ရှိ MNDA ကတင်ပိုက်ထားတဲ့လာရှုမြို့နယ်မှာပြည်သူစေယုံကြီးကိုဩဂုတ်လ17ရက်နေ့ကစတင်ဖွင့်လှစ်ထားလိုက်ပြီးပြည်သူအလုံးကိုစေကူတာမှုတွေပေးနေပြီဖြစ်ပါတယ်။
ကယင်နီပြည်ဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းမှာဩဂုတ်လအတွင်းစံပြက်လက်မှုအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဒေသတွင်းစစ်ပေးဆောင်တွေနဲ့စစ်ဆောင်အရေးကူညီပေးနေသူတွေကပြောပါတယ်။အလူရှင်တွေရှားပါလာတာမိုးပြေစေရေလွတ်ချမှုကြောင့်လေကတဲ့နေရေမြုပ်တာစင်ဆက်မပြတ်မိုးရွာတာတွေကြောင့်စပါးကင်းတွေပျက်စီးကုန်လို့အခုလိုစံပြက်လက်လာတာဖြစ်တယ်လို့ဆိုပါတယ်။လက်တလုံးမှာတော့အချင်းချင်းကြားရှိတာကိုမျှစားနေကြရတယ်လို့လည်းအကူအညီပေးနေသူတယောက်ကပြောပါတယ်။လတ်တလောအခြေအနေအရနှစ်ပတ်စာအတွက်လောက်ပဲဆန်ရှိတော့တာဖြစ်လို့တော်လိုင်းရင်အားစုရင်းနဲ့စစ်ဘေးရှောင်အရေးကူညီပေးနေတဲ့အဖွဲ့တွေကဆန်ရရှိရေးကြိုးပမ်းနေကြပါတယ်
ရှမ်းပြည်မြောက်ပိုင်းဒီပုံမြို့နယ်မှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်နေတာကြောင့်ရဲရွာလူထုနေအိမ်တွေထိခိုက်ပျက်စီးပြီးလူသူထိခိုက်ဒေဆုံးမှုရှိနေပါတယ်။ဩဂုတ်လ16ရက်နေ့ကဒီပုံမြို့နယ်ညောင်ကိုးပင်ရွာမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်လို့နေအိမ်၃လုံးပျက်စီးပြီးအမျိုးသမီးတစ်ယောက်ဒေဆုံးခဲ့ပါတယ်။ဒါအပြင်နတ်လန်အခြေဆိုင်စစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ဆိုင်လေးရွာရဲကျပြီးကျွဲချောင်းနေတဲ့ရွာသားတစ်ယောက်ကိုထိမှန်ခဲ့လို့ပွဲချင်းပြီးဒေဆုံး သွားပါတယ်လူနေအိမ်တွေလည်းထိမှန်ပျက်စီးကုန်ပါတယ်လက်နေကြီးပြခတ်မှုကြောင့်ဆိုင်လေးရွာသားတွေကတော့စီပီတိန်ရှောင်နေကြရပါတယ်
ချင်းပြည်တောင်ပိုင်းမင်းတပ်မြို့နယ်ကိုစစ်ကောင်စီတပ်ကတရက်ပိုင်းအတွင်းပုံကျဲတိုက်ခိုက်မှုဆက်တိုက်လုပ်နေပြီးဘာသာရေးအဆောက်အုံစာတင်ကြောင်းအပါအဝင်အယတားနေအိမ်တွေထိမှန်ပျက်စီးခဲ့ပါတယ်။ဩဂုတ်လ20ရက်နေ့မနက်9နာရီဝန်းကျင်မှာတရားဥပဒေတပ်ကနေဂျက်ဖိုင်တာ3စီးတက်လာပြီးမင်းတပ်မြို့အနောက်ဘက်တနေရာနဲ့တိုက်နယ်အမှတ်3ဘက်ကိုပုံကျဲတိုက်ခိုက်ခဲ့တယ်လို့မင်းတပ်မြို့ဒေသခံတွေကပြောပါတယ်။အဲ့ဒီနောက်မင်းတပ်မြို့တိုက်နယ်အမှတ်3နဲ့ရောအဆက်ကနေရာတစ်ခုကိုလည်းထပ်မံပုံကျဲတိုက်ခိုက်သွားခဲ့ပါတယ်စကောင်စီတပ်ဟာမင်းတပ်မြို့နယ်ထဲမှာအရက်ခတ်တပ်တော် AA ကအင်အားအလုံးရင်းနဲ့မြို့သိမ်းတိုက်ပွဲအတွက်ဝင်ရောက်လာတယ်ဆိုတဲ့သတင်းရရှိထားမှုကြောင့်အခုလိုလေကြောင်းတိုက်ခိုက်မှုတွေဆက်တိုက်လှုပ်ဆောင်နေတာလို့မင်းတပ်ဒေသခံတယောက်ကပြောပါတယ်
မွန်ပြည်နယ်တံဖြူစည်ရက်နဲ့ကရင်ပြည်နယ်ကြံရင်စိတ်ကြီးမြို့ဖရားသုံးစုတီတာချိုင်းနယ်ဆက်သွာကားလန်းဘေးကစစ်ကောင်စီရဲ့အနံကွင်းစစ်ဗျူဟာစခန်းနဲ့အနီးတဝိုက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်နေတာကြောင့်အနံကွင်းရွာသားအလုံးဘေးလွတ်ရာကိုထွက်ပြေးသိမ်းရှောင်နေရပါတယ်အနံကွင်းစစ်ဗျူဟာစခန်းနဲ့အနီးတဝိုက်ကရွာတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေတဲ့အိမ်အလုံးကြီး30ထက်မနည်းလဲမိလောင်ပျက်စီးခဲ့တာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်ကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကအနံကွင်းစစ်ဗျူဟာစခန်းကိုလာရောက်တိုက်ခိုက်နေတာကြောင့်ဩဂုတ်လ19ရက်နေ့မှာစစ်တပ်ကလေနဲ့ဘုံကျဲမှုအပြင်လက်နက်ကြီးနဲ့ပါပစ်ခတ်ခဲ့တာကြောင့်အခုလိုအိမ်တွေမိလောင်ပျက်စီးကုန်တာလို့ဆိုပါတယ်အနံကွင်းစစ်ဗျူဟာစခန်းမကျရဲ့အတွက်တန်ဖြူစရဲ့အခြေဆိုင်ဝဲကလိတက်နယ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာဖြစ်ပါတယ
်အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်တောင်ပိုင်းအင်းလေးဒေသမှာဒေသခံတွေစီကနေပို့ပြည်သူစစ်အဖွဲ့ PNO ကငွေကြေးတွေကောက်ခံနေပါတယ်ငွေကြေးမတက်နိုင်လို့ကောက်ခံတဲ့ငွေကိုမထည့်နိုင်ရင်ကားတွေဆက်တွေကိုတင်းယူမယ်လို့ပြောတာကြောင့်ဒေသခံတွေအခက်တွေ့နေကြပါတယ်ဒီကြောင့်ကိုတော့နမ်ဟ ோம் ကတင်ဆက်ပေးပါမယ်ရှင်
အင်းလေးဒေတာအနောက်ဖက်ချမ်းကုန်းပေါ်မှာနေထိုင်ကြတဲ့ဇမ်ကားရွာမိုးဦးနမ်တောင်းလုံကန်းနာဟူမြို့ဟောင်းထီးကာတာယာကုန်းရွာရေချိုရွာကကားရှိတဲ့ဒေသခံတွေကိုတအိမ်ချက်5000ကနေတသိန်းအထိ PNO ကတောင်းနေတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ
်ဖြစ်ရှင်ရလကောက်ထားတယ်ကားမိတာက12ပြည့်ဆိုလို့ရှိရင်တသိန်း
ဩဂုတ်လ18ရက်စပြီးပတ်စံကောက်တာ12ပင်နဲ့အထက်ကားဆိုရင်တစ်စီးကို3000ဆယ်ပေအောက်ကားတွေဆိုရင်တစ်စီးကို5000တောင်းတယ်တနည်းစားတော့ပြောတယ်ပတ်စံကောက်ပြီးဖြတ်ပိုင်းပေးတယ်လေ
ဖြတ်ပိုင်းမှာတော့ဒေတာဖွင့်ပြတိုးတက်ရေးအတွက်အလူငွေဆိုပြီးတော့ပို့ဥပါဒါစာပေနဲ့ရေးသားထားတာလို့ဒေတာခန်တွေကပြောပါတယ်ဆက်ကြေးလာကောက်သူဟာဘူကြီးရခဆိုသူဖြစ်ပြီးတော့ပိုက်စာမပေးရင်ကားတွေကိုသိမ်းယူမယ်လို့ပြောကြောင်းလဲရွာသားတွေကပြောပါတယ်
ဒီမှာ
ကားဝယ်တာကမှားနေတယ်။တချို့ဆိုရင်ကားကဝယ်ထားတာအစ်3300ရည်ကိုဆက်ကြီးလဲကောက်ထားတဲ့ကားတွေကိုလိုတဲ့အချိန်မှာချောလာဆွဲလို့လဲပြောသေးတယ်
။အင်းလေးအနောက်ဖက်ချမ်းကဒီရွာတွေဟာပြီးခဲ့တဲ့လကပဲစစ်မှုထမ်းတွေကိုထောက်ပံ့ဖို့ဆိုပြီးတအိမ်ကို7000ကနေ3000အထိကောက်ခဲ့သေးတယ်လို့ဆိုပါတယ်။ရွာလုံးကျုံရေးယူပေးတဲ့ပြည်သူစစ်တွေကိုထောက်ပံ့ကြေးဆိုပြီးတော့တအိမ်ကို7500ထပ်ပြီးကောက်ပါတယ်။အခုလိုကားပိုင်ဆိုင်မှုအပေါ်ဆက်ကြီးကောက်တာကတော့ပထမအကြိမ်ကောက်တာဖြစ်တယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး PNO ကိုမေးမြန်းဖို့ဆက်သွယ်ပေးမယ်။ဆက်သွယ်လို့မရခဲ့ပါဘူး။ဒါပြင်ညောင်ရွှေစီဆိုင်မြို့တွေမှာလည်းစစ်မှုထမ်းဥပဒေအရတတ်တဲ့မပေးနိုင်ရင်တတတဲ့ထောက်ပံ့ကြေးဆိုပြီးတော့တအိမ်ကို7500ကနေ3000အထိစစ်ကောင်စီကကောက်ခံနေတယ်လို့ဒေသခံတွေကပြောပါတယ်
ထိုင်းမြန်မာနယ်စပ်ကရင်ပြည်မြောက်ရီမြို့နယ်ဘက်ကနေပြောင်းလာကြတဲ့ကြားဖြန့်လို့ခေါ်တဲ့တရုတ်ငွေလိမ်လုပ်ငန်းတွေထိုင်းနယ်စပ်ဆန်ခလပူရီမြို့နယ်ထိစပ်နေတဲ့ဖျားသုံးစုမြို့ဘက်ကိုရောက်လာပြီးအဲ့ဒီဒေသမှာတရုတ်လူမျိုးတွေအတော်များများဝင်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီဘက်ကအကြောင်းကိုတော့ရမင်းကတင်ဆက်ထားပါတယ
်ကြားဖြန့်လို့ခေါ်တဲ့ငွေလိမ်လုပ်ငန်းတွေဘယ်လိုလှောက်ရှားနေတယ်ဆိုတာကိုမသိရပေမဲ့ဖျားသုံးစုမြို့ဘက်ကတဲကိုကန်းတွေနဲ့လုံချင်းအိမ်တွေမှာတယောက်လူမျိုးတွေနဲ့ပြည့်နှက်နေပြီလို့မြို့ကတယောက်ကဆိုပါတယ်
။ကြားဖြန့်နေရလေဘလို့လှောက်ရှားသွားလာနေလဲဆိုတာတော့ကျွန်တော်မသိပါဘူး။တယောက်တွေကတော့မြို့ထဲမှာစားလိုက်တောက်လိုက်သွားလာနေကြတာတော့တွေ့နေရတာပေါ့လေ။မြို့ထဲမှာရှိတဲ့ဒီတဲကိုကန်းတွေဆိုလို့ရှိရင်လဲအာလုံးနီးပါးကတယောက်တွေဖွဲ့လိုက်အုပ်စုလိုက်ငားနေလိုက်လို့အကုန်လုံးနီးပါးပြည့်ပြင်းတော့အပြင်ကဒီအဲ့တွေလာရင်တော့မှတဲဖို့နေရာကဟောစားပေါ့လုံးဝမရှိတဲ့လောက်ဖြစ်နေ
မြို့ပေါ်ကသစင်ဖြူနဲ့ဒူဒူစားတဲ့အကြီးဆုံးတဲကိုကန်းတွေကအစတယောက်တွေကလာကြောင်းနဲ့ပြန့်ငှားထားသလိုနှစ်ထပ်တိုက်လုံးချင်းအိမ်တွေကလည်းတလကိုအနည်းဆုံးဗတ်2000ခွဲကနေ9000ထိအိမ်ငှားခပေးပြီးအဖွဲလိုက်နေနေကြတယ်လို့ဒေသခံတွေကပြောပါတယ်။ထိုင်းနယ်စပ်ချန်စီယိုနဲ့ကပ်နေတဲ့အမှတ်တရက်ကွက်မှာတော့တယောက်တွေဖွင့်ထားတဲ့ကာစီနိုနဲ့ငါးကိန်းဆိုင်တွေပြင်းထန်နေတယ်လို့ဖျားသုံးစုမျိုးကဆိုင်ကယ်တက္ကစီသမားတယောက်ကအခုလိုပြပါတယ်။
မှတိရက်ွက်တီးရတနာလမ်းပေါ်ထိုင်းနယ်ဆက်ချန်စီယူကဲ့ရဲ့ဒီဗတ်ဒီမှာတော့များတယ်ဗျ NMP ဆိုတဲ့ကိုကြာကောင်းကြီးနဲ့ခေါင်းစစ်တက်ထားတဲ့နေရာမာရီရောအဲ့ဒါတော့အစာဦးအကြီးခင်ဗျာနောက်ပြီးတော့ဟိုဆိုင်ငန်းလေးကြီးမှာဖွင့်ထားတာကခွန်3လုံးလို့9 5လုံးလို့33လုံးလို့53လုံးလို့
အဲ့ဒီလောင်စားဝိုင်းနေရာတွေမှာလက်နဲ့နဲ့စစ်ယူနီဖောင်းဝတ်ထားတဲ့အဆောက်တွေကလုံခြုံရေးယူထားပေမဲ့ဘက်ဒ်ဆိုက်တော့တတ်မထားဘူးလို့သူကဆက်ပြောပါတယ်
။ဘက်ဒ်ဆိုက်မပါဘူး။လက်နဲ့ပိုင်ပါတယ်လက်နဲ့မပါလို့ရှိလို့ရှိရင်အဲ့ဒီဘက်ဒ်ဆိုက်မပါဘဲနဲ့အဲ့ဒီလိုမျိုးယူနီဖောင်းအပြည့်စုံဝတ်ထားတဲ့အဆောက်တွေရှိရခင်ဗျာ။အဲ့ဒီအဆောက်တွေထားတာက NMP လို့ခေါ်တဲ့တရုတ်စက်လုံးနေနဲ့ရေးထားတဲ့အဲ့ဒီကြားကောင်းပုံကြီးနဲ့အဲ့ဒီမှာကတော့လုံခြုံရေးအဆောက်ရှောက်တွေထားတဲ့
ဖျားသုံးစုမျိုးကိုရောက်လာတဲ့တရုတ်ငွေလိမ်လုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ချန်စီယိုကပ်ပြီးရှိနေတဲ့ထိုင်းနိုင်ငံကအာဏာပိုင်တွေအထူးသတိထားစောင့်ကြည့်နေကြပါတယ်ဒါအပြင်ထိုင်းစာတိုက်ကနေတစိပေးပို့လာခဲ့တဲ့ဒီလုပ်ငန်းအတွက်အဓိကလိုအပ်တဲ့ Starlink Internet ဖုန်းတွေနဲ့ကွန်ပျူတာအတွက်ဆက်ဆက်ပစ္စည်းတွေကိုတရားမဝင်ကုန်ပစ္စည်းဖြစ်တတ်မှတ်ပြီးဖမ်းဆီးနေတာတွေရှိပါတယ်
။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်မိုးမောက်မြို့နယ်ထဲကနောက်ဆုံးကျန်နေတဲ့စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမာရ430ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ကန်တတ် MNDAA ကတိုက်ခိုက်သိမ်းပိုက်ထားတဲ့ရှမ်းပြည်အထူးဒေသတက်မှနိုင်ငံတကာအစစ်မီဂျာမန်ရေးစနစ်ကို CDM ဂျာမန်ရေးဝန်ထမ်းအယောက်900ဝန်းကျင်နဲ့စတင်လည်ပတ်နေပြီဖြစ်ပါတယ
်။ဒေါ်ရရှင်တွေခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေသတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမီပါ။
ကချင်ဘက်မိုးမောက်တမျိုးလုံးကို KIA ကချင်တပ်အပီးသိမ်းလိုက်တာပါဝင်တိုင်းရင်သတင်းလွှာအစီအစဉ်ပါအခုလိုပတ်စဉ်ကဏ္ဍတွေအပီးမှာတော့ VO ရဲ့ချက်တာရိညာအစီအစဉ်နဲ့ဆုံမသက်ခင်သတင်းချင်းချုပ်မဆုမြတ်မွန်ပြောပြပေးပါဦးခင်ဗျာ
American ပြည်ထောင်စုရှီကာဂိုမြို့မှာကျင်းပနေတဲ့ Democratic Party ညီလာခံမှာပါတီဒုသမရလောင်းအဖြစ်နဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝဲလ်စ်ကိုပုတ်ထုံးနေတော့ကတရားဝင်ရွေးချယ်လိုက်ကြပါပြီ။ရွေးကောက်ပွဲအနိုင်ရရေးကြိုးပမ်းမှုကိုပြောစရာဖြစ်အောင်လုပ်ပေးတဲ့အတွက်ကျေးဇူးတင်တယ်လို့စိတ်အားတက်ကြွနေကြတဲ့ပါတီညီလာခံတက်လာသူတွေကိုတင်ဝဲလ်စ်ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ပုတ်ထုံးနေကြတော့ကကျင်းပတဲ့ Democratic Party ညီလာခံမှာတမ်ဘရာဟောင်းဘီလ်ကလင်တန်နဲ့လူသိများတဲ့မီဒီယာလုပ်ငန်းရှင် Oprah Winfrey တို့လည်းမိန့်ခွန်းပြောကြားခဲ့ကြပါတယ်။ကိုလွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ရေးဆိုတဲ့ခေါင်းစဉ်နဲ့မင်းသားကကျင်းပတဲ့ညီလာခံမှာသတိသားဖြတ်ချခွင့်အပါအဝင်ကိုပိုင်လွတ်လပ်ခွင့်ကိုကာကွယ်ဖို့အတွက်မဲပေးကြဖို့ကိုမိန့်ခွန်းပြောသူတွေကအလေးထားတိုက်တွန်းသွားခဲ့ကြပါတယ်။ဣသရေလနဲ့ဟာမတ်စစ်သွေးစွာအဖွဲ့ကြားအပြစ်ခတ်ရဆဲရေးတိုက်တွန်းမှုတွေရှိနေချိန်မှာပဲဣသရေလစစ်တပ်ကဂါဇာကမ်းမြောင်ဒေသနဲ့လေဗနွန်နိုင်ငံတောင်ပိုင်းအပေါ်လေကြောင်းတိုက်ခိုက်မှုတွေကိုဒီကနေ့ကြာသပတေးနေ့မှာပဲဆက်ပြီးတော့ပြစ်လုံနေပါတယ်။အရှိလေပါရေအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူတို့ပုံထုံးတွေကဆွေးနွေးခဲ့ကြတာမှာတော့အပြစ်ခတ်ရပြီးတော့တရားခံတွေပြန်လို့ရေးသဘောတူညီမှုအမြန်ဆုံးရအောင်လုပ်ဖို့နဲ့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာဆွေးနွေးတဲ့အခါမှာအတားအဆီးဖြစ်နိုင်တာတွေကိုဖယ်ရှားနိုင်ရေးကိုသမ္မတဘိုက်ဒန်ကအလေးထားတိုက်တွန်းခဲ့တယ်လို့အင်ဂျီရိုရဲ့ထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အန်ဒလီအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးအစီအစဉ်လုပ်ငန်းတွေအကြောင်းကိုဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအထူးအကြံပေးရှွန်တန်နော့ရေးသားတဲ့စာအုပ်မကြခင်မှာထွက်လာတော့မှာဖြစ်ပါတယ်။ဆိုရင်စီယာမြန်မာစီးပွားရေးကနေစီးပွားရေးမျှော်လင့်ချက်တွေရှိလာစေတဲ့အထည်သီးသာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေနဲ့ဒီမိုကရေစီနိုင်ငံဖော်ဆောင်ရေးအတွက်လိုအပ်တဲ့စီးပွားရေးအုတ်မြစ်ခိုင်မာအောင်ဆောင်ရွက်ခဲ့တဲ့အစီအမံတွေကိုအကောင်းဆုံးချမှတ်အစီအစဉ်များလို့အဓိပ္ပာယ်ရမယ် Best Lay Plans ဆိုတဲ့စာအုပ်မှာစီးပွားရေးပညာရှင်ရှွန်တန်နော့ကရေးသားထားပါတယ်ရှင်။
ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ချက်တာရင်းညာအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညာအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Hamza Jambay နဲ့ Helen Cordian တို့ဖြစ်ပါတယ်ဒီညာအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းနဲ့အိတ်ဆက်အနိုင်ယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come.